ဒီနေ့သာသနာတော်နှစ်2562ခုကောဇာတက္ကေ1389ခုနတ်တော်လာပြီကျော်ခုနှစ်ရက်2019ခုနှစ်ဇန်နဝါရီ24ရက်တနင်္ဂနွေနေ့ညနေခင်းအခါကာလမှာရန်ကုန်တိုင်းဒေသကြီးလေကူးမြို့သစ္စာရွှေစီကျောင်းလိုက်တွင်မှာဆင်းကျင်းပါကြတဲ့ခုနှစ်ရက်တာတတိပဌံဘာဝနာမြင့်မြတ်တဲ့တရားလုံငန်းစဉ်ကိုကျင့်ကြံကြိုးကုပ်အထောက်ကြဖို့ရောက်ရှိလာကြတဲ့အလုံးသောတရားဓမ္မပေါင်းသူတော်ကောင်းတို့ကိုအရင်တို့မိမိတို့အထုတ်နေတဲ့တရားဘာဝနာလုံငန်းကိုများစွာအထောက်အကူပြုစေမယ့်တရားစကားမျိုးပြောပြဖို့လိုအပ်တယ်။နာယူကြဖို့လည်းလိုအပ်တယ်ပေါ့နော်။ဘာလို့တရားနာယူဖို့တရားစကားပြောပြဖို့လိုအပ်တာတုံးလို့မေးရင်တရားမလို့ဦးဇင်းတို့ရဲ့ပုထုဇဉ်တွေရဲ့စိတ်ဆိုတာအကြီးအသေးတစ်ခုရတဲ့အခါမှာအမြဲတမ်းအဲ့ဒီအကြီးအသေးမှာတီးနေတာမဟုတ်ဘူးเนาะစိတ်ဆိုတာအမြဲတမ်းအတက်အကျရှိတယ်အထူးသဖြင့်ယုံကြည်မှုတတ္တတရားအတက်အကျရှိတယ်ကြိုးစားအထုံးမှုဝိရိယအတက်အကျလည်းရှိတယ်တတိတမာရီပညာအတက်အကျရှိပါတယ်ဒါကြောင့်ယံဖာယခတရားအထောက်ရတာအရန်အဆင်ပြေပြီမလို့ယံဖာယခတရားအထောက်ရတာအဆင်မပြေဘူးဆိုတာရှိနော်အတော့ကိုယ့်ဟာကိုနားလည်အောင်ကြိုးစားကြဖို့လိုတယ်ပေါ့အဆင်ပြေတဲ့အခါဆိုတဲ့အခါကာလမျိုးမှာဘာကြောင့်အဆင်ပြေတာကိုရတာတော့ဘာဖြစ်လို့အဆင်ပြေတာတော့ဆိုတဲ့အကြောင်းတရားလေးတွေကိုတတိနဲ့ရှာတတ်ဖို့လိုတယ်ပေါ့အဆင်မပြေဘူးဆိုတဲ့အခါကာလမျိုးမှာလည်းပဲဘာကြောင့်အရှင်မပြေဖြစ်ရတာတော့ဆိုတာလေးကိုကိုယ့်ဟာကိုယ်တတိနဲ့ရှာတတ်ဖို့လိုတယ်။အလုံးဟာကိုယ့်အကြောင်းတရားနဲ့ကိုယ်သွားနေကြတာဟုတ်ဟုတ်လား။အဲ့တော့ကိုယ်မှာအရှင်ပြေတယ်အရှင်မပြေဘူးဆိုတာတွေဟာအကြောင်းရှိတယ်။အဲ့ဒါတွေကိုကမ္မထံတရားပြတဲ့ဆရာကတိတိကျကျအကုန်လုံးဘယ်သိနိုင်မလို့နော်။ဒါကြောင့်ကိုယ့်ရဲ့အကြောင်းတရားကိုကိုယ့်ဟာကိုယ်ရှာကြရမှာ။အဆင်ပြေတဲ့အခါလည်းပဲသတိရှိဖို့လိုတယ်အဆင်မပြေတဲ့အခါမှာလည်းသတိရှိဖို့လိုတယ်အခုတရားစကားပြောတယ်ဆိုတာကအဲ့လိုအဆင်ပြေခြင်းအဆင်မပြေခြင်းကိုဖြစ်စေတဲ့တတ္တဝရိယသတိတမာရီပညာလို့ဆိုတယ်ဒီအိန္ဒြေ၅ပါးဖို့၅ပါးရဲ့အတက်အကျကိုစဉ်းစားဆင်ခြင်ပြီးတော့အဲ့ဒီသူတော်ကောင်းတရားတွေမိမိတတ္တမှာအည်အသွေးတွေမြင့်လာစေဖို့သာတရားတွေတက်နေဖို့ဝိရိယတရားတွေပြင့်ထန်နေဖို့တရားစကားဆိုတာဟောပေးဖို့လိုအပ်တယ်နာယူမှတ်သားဖို့လိုအပ်တယ်ပေါ့နော်ဒါကြောင့်တရားနာတဲ့လုပ်ငန်းကိုတရားဘာဝနာအထောက်ကြတဲ့အခါမှာမဖြစ်မနေလုပ်ကြရတယ်ပေါ့သို့တော့ဟောဒီလိုတရားအထောက်တဲ့အခါမျိုးမှာအမြဲတမ်းတရားတွေဟာခဏခဏနားထောင်နေရတယ်ဆိုရင်လည်းပဲအရင်ကြီးအရှင်မပြေလားဘူးအထောက်တဲ့ခြင်းအထောက်နာတဲ့ချိန်နာတွတ်တူအရှင်ပြေပြီးလိုက်လျောညီတွေဖြစ်ဖို့တော့လိုတယ်ပေါ့နော်ဒါဒီနေ့တရားအထုတ်ဖို့ရောက်လာကြတဲ့တရားမှာပေါင်းသူတော်ကောင်းတို့ကိုအရင်တော့ဗတရားဟောပြခြင်းလဲဆိုလို့ရှိရင်တယုတ်တနိကေသက္ကရာဝကတန်ယုတ်ပါဠိတော်မှာလာရှိတဲ့ဝဇိတာဘိက္ခုနီတုတ်တန်နဲ့သေလာဘိက္ခုနီတုတ်တန်ဆိုပြီးတော့တုတ်တန်တရားဒေသနာနှစ်ပုဒ်ကိုအချင်းချုပ်ပြီးတော့ပြောပါမယ်။ဒီအကြောင်းအရာလေးတွေကတရားဓမ္မကိုနာယူတဲ့အလေးအထားများတဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်ကြာဘူးနာဝရှိထားကြပြီလားအကြောင်းအရာလေးတွေပါ။သို့တော့ဘယ်တော့မှမယိုးနိုင်တဲ့အကြောင်းအရာလေးတွေလို့ဦးဇင်းတို့ထင်တယ်။ဒါလေးကိုဖတ်ကြည့်လို့ဒီဦးဇင်းတို့လည်းပဲခန့်ငယ်ငယ်လေးကစဒီအကြောင်းအရာလေးတွေကိုရင်းနှီးခွင့်ရပါတယ်။သို့တော့အခုအချိန်မှာဒီအကြောင်းအရာလေးတွေကိုကြည့်လိုက်တော့လည်းပဲကိုယ့်ရဲ့စိတ်ထဲမှာတော့တမျိုးတမျိုးအဖြစ်တော့အတိကတော့တိုးတိုးနေတော့မဲ့ဒီအကြောင်းအရာလေးတွေကိုဖတ်တဲ့အခါမှာအတိညာကိုတော့ဒီအကြောင်းအရာလေးတွေကတမျိုးတမျိုးဖြစ်ပေါ်သွားနေစေတော့မဲ့ပေါ့ဒါကြောင့်ဘယ်အချိန်မဲနားထောင်နားထောင်မယိုးနိုင်တဲ့တရားစကားလေးတွေလို့လည်းဆိုရင်နော်အထူးသဖြင့်ဒီဘိက္ခုနီမာရီရဲ့အကြောင်းကိုပြောခြင်းရဲ့ရည်ရွယ်ချက်တစ်ခုကနေရောတရားအထုတ်ကြရတယ်ဆိုတာများသောအားဖြင့်တက္ကမကြီးတွေပဲများတယ်เนาะတက္ကမကြီးတွေက ယောဂီတရားမှ10ရောက်တောင်ရှိဖို့မလွယ်ဘူးပေါ့ဒီမှာအခုတရားကြီးတွေအယောက်20လောက်ရှိတယ်ဆိုတာဒါတော်တော်ကိုများတဲ့ကဏ္ဍပေါ့နော်အဲ့တော့ဓမ္မကြီးတွေများတဲ့တရားအထုတ်ကြတဲ့ပုဂ္ဂိုလ်တွေထဲမှာဘိက္ခုနီတွေရဲ့အကြောင်းကိုပြောရတာလည်းပဲတမျိုးအဖြစ်ဓမ္မကြီးတွေအတွက်အားဖြစ်စရာရှိနိုင်ကောင်းရဲ့လို့ဒီလိုလည်းပဲတွေးမိတယ်ပေါ့နော်ဒါကြောင့်ဝစီတာဘိက္ခုနီမရဲ့အကြောင်းကိုအရင်ပြောကြည့်ရအောင်ရသော်ဘုရားလက်ထက်ကဝစီတာဘိက္ခုနီဆိုပြီးတော့ညာအလွန်တက်မြက်တဲ့ဘိက္ခုနီမတစ်ပါးရှိတယ်ပြောရရင်သူကရဟန္တာဖြစ်ပြီးသားပါပဲဝစီတာအစိမ့်သွားခဲ့တော့ထက်မြက်တဲ့ညာရှိတဲ့ပုဂ္ဂိုလ်လို့ဒီလိုလည်းပဲဆိုနိုင်တယ်တနေ့တော့အဲ့ဒီဘိက္ခုနီမကတော့ဇေတဝန်ကျောင်းနဲ့မင်းကြီးမွေးမှာရှိတဲ့တောအုပ်ထဲမှာတရားဘာဝနာကိုနှလုံးသွင်းပြီးတော့အေးအေးချမ်းချမ်းတည်ရင်သုံးပြီးတော့နေတယ်အဲ့ဒီအချိန်မှာမြတ်စွာဘုရားနဲ့မြတ်စွာဘုရားရဲ့အစိုးမကိုလိုက်နာကြတဲ့ပုဂ္ဂိုလ်တွေကိုအမြဲတမ်းလိုလိုနှောက်ရှက်နေတဲ့အန္တရာယ်ပေးနေတဲ့မန္နတ်ဆိုတာရှိရနော်ဒါတချို့ကလည်းပဲမန္နတ်ကိုကိလေသာတရားကိုမန္နတ်လို့ပြောတာတကယ်နော်ဝိသဝတိနတ်ပြည်ကမန္နတ်ဆိုတာရှိတာမဟုတ်ဘူးလို့တချို့ကလည်းပဲဒီလိုလွယ်လွယ်မှားမှားပြောကြဆိုကြတဲ့ပုဂ္ဂိုလ်တွေလည်းရှိသေးတယ်မန်ကမန္နတ်ဆိုတာရှိတယ်နော်ဝိသဝတိနတ်ပြည်ကမန္နတ်ဆိုတာတကယ်ရှိတယ်အဲ့ဒီမန္နတ်ကရောက်လာပြီးတော့အဲ့ဒီဝစီတာဘိက္ခုနီမှာကိုကြောက်ရွံ့သွားအောင်တနည်းအားဖြင့်စိတ်အနှောက်ရှက်ဖြစ်ပြီးတော့တော့ဒီနေရာကနေထသွားအောင်အနှောက်ရှက်ပြီးတဲ့သဘောအနေနဲ့ဂါထာတစ်ပုဒ်လာပြီးတော့ရွတ်တယ်တဲ့အဲ့ဒီမနတ်ကကေနာယံတကတောတတ္တောကုဝံတတ္တတကာရကောကုဝံတတ္တောတပုပ္ပန္နောကုဝံတတ္တောနိရောဇတိတဲ့အဓိပ္ပာယ်ကဘာပြောလဲဆိုတော့ကေနာယံတကတောတတ္တောဟောဒီတတ္တဝါဆိုတာကိုဘသူကလှုပ်ထားတာလေတဲ့ဒီတတ္တဝါကိုဘသူလှုပ်အပ်တယ်လေကိနအဘေသူဒီအယံတတ္တဟောဒီတတ္တဝါကိုပကတောပြုလှုပ်အပ်တယ်လေတဲ့ကုဝံတတ္တတကာရကောတတ္တတဟောဒီတတ္တဝါကိုကာရကောပြုလှုပ်ထားပြုလှုပ်တတ်တဲ့ပုဂ္ဂိုလ်ဟာကုဝံမဆိုလေတဲ့တော့ဒီတတ္တဝါကိုဘသူလှုပ်ထားတာတုံးလို့ပြောတာကုဝံတတ္တောသမုပ္ပန္နောကုဝံတတ္တောဒီလို့စတိဘာကြောင့်ဒီတတ္တဝါကဖြစ်လာတာလေဘာကြောင့်ဒီတတ္တဝါကချုပ်ပြောက်သွားတာလဲ။နော်အလွန်လေးတတ်တဲ့မေးခွန်းလိုလဲဆိုနိုင်မှာနော်။ဒီနေ့မှာသတိထားစရာတစ်ခုကတတ္တဝါဆိုတဲ့စကားလုံးကိုသူအကုန်သုံးသွားတယ်။ဘာကြောင့်တတ္တဝါဆိုတာဖြစ်နေတာတော့ဘာကြောင့်တတ္တဝါဆိုတာချုပ်သွားတာတော့ဒီတတ္တဝါကိုဘယ်သူကလှုပ်ထားတာတော့အဲ့လိုမေးတဲ့အခါကျတော့ဝိဇိတာဘိက္ခုနီမကဂါထာ၃ပုဒ်ရွတ်ဆိုပြီးတော့မန္တရဲ့အမိကိုပြန်လဲတုံ့ပြန်တယ်ပေါ့ကိဉ္ထုတတောတိပစ္စေတိမဟာရဒိဋ္ဌိကတံနုတေသုဒ္ဓသင်္ခါရပုံစောယံနယိတသတ္တုပလဘတိမန္တတဲ့ဘယ်အရာကိုတတ္တဝါလို့သင်ကယုံကြည်နေတာလဲတဲ့ကိဉ္ထုတတောတိပစ္စေတိဘယ်အရာကြီးကိုတတ္တဝါလို့သင်စိတ်ထဲကယုံကြည်နေတာလဲတဲ့ထင်းနေတာလဲတဲ့ဒိဋ္ဌိကတံတုတေအဘေရာရဲ့ပုံမှာမှားယွင်းတဲ့အယူအဆကြီးဖြစ်နေတာလေတဲ့။ဘာကြီးကိုသင်ကတတ္တဝါလို့ထင်နေတာတုံးလို့မေးလိုက်တာ။သူကတတ္တဝါဆိုတဲ့စကားနဲ့ကိုင်းပြီးတော့ပြောတာဆိုတော့သူ့ကိုအဲ့လိုပဲပြန်တုံ့ပြန်လိုက်တာ။ဘေရာကိုသင်ကတတ္တဝါလို့ထင်နေတာတုံးတဲ့။ဒါကို तू ကစာလို့ဘေလိုလေးပြောရင်ဘေရာကြီးကိုတတ္တဝါလို့သင်စီထဲမှာယုံကြည်နေတာတုံးတဲ့။တကယ်ဆိုလို့ရှိရင်နေရတတ္တုပါလဘတိတတ္တဝါဆိုတာပရမတ္ထအဖြစ်ထင်ရှားမရနိုင်မှုမရှိဘူးတဲ့တတ္တဝါဆိုတာမရှိဘူးတဲ့ဘာတွေပဲရှိနေတော့ဘာတွေပဲဖြစ်နေတော့ဆိုရင်သုဒ္ဓသင်္ခါရပုံစောယံဒီစကားလေးကအရင်သဘောကျတယ်အကောင်းတယ်သုဒ္ဓသင်္ခါရပုံစောယံတတ္တတောသင်္ခါရတို့ရဲ့အစုအပုံကြီးပါတဲ့တတ္တဝါဆိုတာပရမတ္ထအဖြစ်ထင်ရှားမရှိဘူးတဲ့မရအပ်ဘူးတဲ့တေချာလေးနားထောင်နော်ဘယ်အရာတွေကိုသင်ကတတ္တဝါလို့ယုံကြည်နေတာလဲ။ဘာကြီးရဲ့ပုံမှာသင်ရဲ့အမြင်တွေကမှားနေတာတော့တကယ်ဆိုလို့ရှိရင်တတ္တဝါဆိုတာထင်ရှားမရှိဘူး။
ထင်ရှားဖြစ်နေတာကတက်တက်သင်္ခါရတရားတို့ရဲ့အစုအပုံကြီးပဲသုဒ္ဓသင်္ခါရပုံစောရံဒီစကားလေးကိုသိရချာရလေးနားရဲဆွဲအောင်မှတ်နော်သုဒ္ဓသင်္ခါရပုံစောရံနော်သင်္ခါရဆိုတာအကြောင်းတရားတို့ကြောင့်ဖြစ်နေတဲ့သဘာဝတရားသုဒ္ဓဆိုတာတက်တက်တခြားဘာမှမရောဘူးပေါ့နော်ဆိုလိုတာကသင်္ခါရတရားတက်တက်ရဲ့ပုံစံဆိုတာအစုအပုံကြီးလို့ပြောတာဟုတ်လားအဲ့တူရဲ့စကားကိုပိတ္တပေါင်းတို့ရောတို့ဘာမှနားမလဲကြတော့မရှိဘူးเนาะဘာကိုဘယ်အရာကြီးရဲ့ပုံမှာသင်္ခါဒါကြီးကတော့တတ္တဝါကြီးပဲလို့သင်္စီထဲကယုံကြည်နေတာတော့တကယ်ရှင်တဲ့တတ္တဝါဆိုတာပရမတ္ထအဖြစ်တင်ရှားမရှိဘူးတကယ်ဖြစ်နေတာကအကြောင်းတရားတို့ကြောင့်ဖြစ်ပေါ်နေတဲ့သဘာဝတရားတက်တဲ့ရဲ့အစုအပုံကြီးသာတကယ်ဖြစ်နေတာအဲ့လိုလေးပြောတာเนาะအဲ့ဒါကို तू ကပို့ပြီးတော့နားလဲအောင်ဥပမာပေးပြီးတော့ပြောတယ်ယထာဟိအင်္ဂတံပါတော်ဟောတိတတောရထောဤတိဧဝခန္တိသူတတ္တိသူဟောတိတတောတိသမုတ္တိဥပမာနဲ့ပြောရမယ်ဆိုလို့ရှိရင်အင်္ဂတံပါတာအင်္ဂအစိအပိုင်းတွေစုထားလိုက်တဲ့အခါမှာဟောတိတတောရထောဤတိယထာဆိုတဲ့နာမည်ဟာဖြစ်ပေါ်လာတယ်တဲ့အဲ့ဆိုဘုရားလက်ထက်ကမြင်းတို့နဲ့ဆွဲတဲ့မြင်းယထာဆိုတာရှိတယ်ဗျာအခုလည်းရှိတာပါပဲအဲ့ဒီယထာဆိုတာအင်္ဂါအစိအပိုင်းတွေရဲ့အစုအဝေးပဲ။နော်ဘိန်းတစ်ဘိန်းရှိမယ်ဝင်ရိုးရှိမယ်ယထာတန်ရှိမယ်ရှေ့ကမြင်းဆွဲမဲ့နေရာကနော်တဘိုးတုံးလိုနေရာမျိုးသို့မဟုတ်နော်အင်္ဂါအစိအပိုင်းတစ်ခုခုရှိနေမယ်လက်ရန်တွေရှိမယ်ပေါ်ကအမိုးတွေရှိမယ်အကာတွေရှိမယ်အခင်းတွေရှိမယ်တခုရင်းကိုတည်တည်ချာချာတွက်ကြည့်မယ်ဆိုရင်အင်္ဂါအစိအပိုင်းတစ်ခုစီရဲ့နာမည်ဟာထင်ရှားတယ်တို့တော့အဲ့ဒီအင်္ဂါအစိအပိုင်းတွေအလုံးစုလိုက်တဲ့အခါကျတော့ယထာဆိုတဲ့နာမည်ရလာတယ်အင်္ဂါအစိအပိုင်းတစ်ခုစီကိုဖြုတ်ပြီးတော့ပုံလိုက်မယ်ဆိုရင်တော့ယထာဆိုတဲ့နာမည်ဟာပျောက်သွားတယ်ဘိန်းကိုလက်ညှိုးထိုးပြီးတော့ဒါယထာလားလို့မေးရင်ဘိန်းကလည်းတက်တက်သူ့မှာနာမည်ဘိန်းဆိုတဲ့နာမည်ရှိပြီးသားတပိတ္တတို့နားလည်ပြီးသားပါဟုတ်လားယထာတစင်းရဲ့လို့ဖြစ်နေတယ်ဆိုတာလိုအပ်တဲ့အင်္ဂါအစိအပိုင်းတွေပြီးပြီဆိုလို့စူးစီးမိသွားတာကိုယထာတစဉ်လို့ခေါ်တာတကယ်အားဖြင့်ယထာဆိုတဲ့သဘာဝတက်တက်ထင်ရှားမရှိဘူးအင်္ဂါအစိအပိုင်းတွေရဲ့အစုအဝေးပဲတကယ်ရှိတယ်ခန္ဓာကိုယ်ကြီးကိုယထာနဲ့ဥမာပေးရနော်ဒါကနာမရူပပရိစ္ဆေဒဉာဏ်ကိုများစွာရင့်တန်စေမှများစွာရင့်တန်မှုရှိမှဒီစကားကိုပို့ပြီးတော့နားလည်မယ်ပေါ့တနည်းအားဖြင့်လည်းပဲဒီအကြောင်းအရာလေးတွေကိုစဉ်းစားဆင်ခြင်ခြင်းအားဖြင့်အလွန်တန်ဖိုးကြီးမားတဲ့နာမရူပပရိစ္ဆေဒဉာဏ်ကိုရင့်တန်စေနိုင်တဲ့ပေါ့ပုဂ္ဂိုလ်တတ္တဝါမဟုတ်ဘူးတဘာဝတရားတို့ရဲ့အစုအဝေးကြီးများတာဖြစ်တယ်ဆိုတာလေးကိုပို့ပြီးတော့ရှင်းအောင်သူကယထာနဲ့ဥမာပေးတာအခုခေတ်မျိုးအနေထားမျိုးဆိုရင်တော့ကားနဲ့ဥမာပေးလေရနိုင်ကောင်းတယ်ပေါ့ကားဆိုတဲ့အရာကိုအင်္ဂါစိတ်ပိုင်းတစ်ခုစီတစစီဝတ်ဦးလေးတွေနှက်လေးတွေကစဝါယာကျိုးလေးတွေကစတစသည့်တစသည့်အကုန်လုံးဖြုတ်လိုက်မယ်ဆိုလို့ရှိရင်ကားဆိုတဲ့နာမည်ဟာပျောက်သွားတယ်စဉ်းစားနော်အကုန်လုံးဟာသူ့နာမည်နဲ့သူအတီးတီးရှိနေတယ်နောက်တစ်ချက်စဉ်းစားတဲ့အကောင်းတာကဒီကားဆိုတဲ့ဥစ္စာကလိုအပ်တဲ့အင်္ဂါအစိတ်ပိုင်းတွေအကုန်လုံးစူးစီးမိမှပြေးနိုင်တယ်နောက်ဆုတ်နိုင်တယ်သွားနိုင်တယ်လာနိုင်တယ်ဆိုတဲ့အစွမ်းတတ္တိကပေါ်လာတာတစ်ခုစီတစ်ခုစီခွဲခြားထားမယ်ဆိုလို့ရှိရင်ကားရဲ့အစွမ်းတတ္တိဟာမရှိဘူးဟုတ်တယ်မဟုတ်လားအဲ့လိုပဲဒီခန္ဓာကိုယ်ကြီးကဒီခန္ဓာ၅ပါးကလည်းပဲအကုန်လုံးစနစ်တကျစုစည်းနေမှသာတယ်သူ့ရဲ့စွမ်းရည်တတ္တိကထွက်လာတာပြုံးနိုင်တာရှင်နိုင်တာလုံးနိုင်တာကိုင်းနိုင်တာတွေးနိုင်တာကြံနိုင်တာတရားစင်းသားနော်တခုစီဖြုတ်ထားမယ်ဆိုလို့ရှိရင်အဲ့ဒီအစွမ်းထွက်လာတဲ့အကြောင်းမရှိဘူးအဒီအချက်နဲ့ပတ်သက်ပြီးတော့ဆရာကြီးဥရွှေအောင်ရေးထားတဲ့ဘဝအကျဉ်းသားဆိုတဲ့စာမားလေးတစ်ပုဒ်ရှိတယ်အဲ့ဒါကိုကြုံလို့ရှိရင်ဖတ်ကြည့်စီခြင်းအဲ့ဒီအကြောင်းအရာကိုဆရာကြီးကဒီဘဝဒီခန္ဓာကိုကားတစ်စင်းနဲ့ဥမာပေးပြီးတော့ရေးထားတယ်အလွန်လေးနက်တဲ့အကြောင်းအရာပါပဲဟုတ်ရောနှောခြင်းဆိုတာရှိတယ်ပေါင်းဆက်ခြင်းဆိုတာရှိတယ်ရောနှောယုံရောနှောထားတယ်ဆိုလို့ရှိရင်အစွမ်းမထွက်ဘူးတဲ့စနစ်ကြပေါင်းဆက်မှအစွမ်းထွက်တာတဲ့ ဖြစ်ကြပါစို့ကားမှာရှိတဲ့အင်္ဂါစီပိုင်းတွေကိုအကုန်လုံးဖြုတ်ပြီးတော့ဘုရားခင်းကြီးပေါ်မှာအကုန်လုံးဖြန့်ချဲပြီးတော့အကုန်လုံးရောမွေထားလိုက်မယ်အဲ့ဒီပစ္စည်းအစုပုံကြီးကပြေးနိုင်လားမပြေးနိုင်ရောတော့ရောထားတာပဲနော်ဟုတ်လားဒါပေမဲ့စနစ်တကျပေါင်းဆက်ထားတာမဟုတ်ဘူးရောယုံမဲ့ရောထားတာအဲ့ဒီအင်္ဂါစီပိုင်းတွေကိုစနစ်တကျပေါင်းဆက်လိုက်မယ်ဆိုရင်သူ့နေရာနဲ့သူ့အဝင်ဝင်ကြတက်လိုက်မယ်ဆိုရင်တော့အဲ့ဒီကားကနောက်လိုအပ်တဲ့ပစ္စည်းအကုန်ပြည့်စုံသွားပြီဆိုရင်တက်မောင်းလို့ရတယ်ဟာအစွမ်းထွက်လာတယ်အဲ့လိုပဲဒီဘဝခန္ဓာဟာလည်းပဲအာလုံးစနစ်တကျပေါင်းဆက်ထားမှသူကအစွမ်းထွက်လာရောယုံရောထားရင်တော့အစွမ်းမထွက်ဘူးတဲ့ပေါင်းဆက်ထားမှအဲ့ဒီပေါင်းဆက်မှုကနားလေကိုအရန်ခက်တယ်ဒါကနေနဲ့လေးနဲ့ထက်အပိုင်းလေးပြောကြည့်တော့အဘယ်နည်းနဲ့ဒီခန္ဓာကိုအစိတ်ပိုင်းတွေတဘာဝတရားအစိတ်ပိုင်းတွေကိုပေါင်းဆက်ထားတယ်လေကိလေသာတရားတွေနိဗ္ဗာန်တရားတွေအာတဝတရားတွေယောဂတရားတွေခန္ဓာတရားတွေတော့အစိတ်အနေနဲ့ပေါင်းဆက်ထားတာရှိတယ်ကြိုးအနေနဲ့ပေါင်းဆက်ထားတာရှိတယ်တော့ယူစီးမှုအနေနဲ့ပေါင်းဆက်ထားတာရှိတယ်အရက်အာတဝအနေနဲ့ပေါင်းဆက်ထားတာရှိတယ်ပူလောင်မှုအနေနဲ့ပေါင်းဆက်ထားတာရှိတယ်ပေါင်းဆက်မှုပေါင်းဆက်နေစနစ်တရားပေါင်းဆက်ထားတာအဲ့ဒီပေါင်းဆက်လိုက်တဲ့အခါကျတော့သောသောကကားပစ္စည်းတွေကိုစနစ်တရားပေါင်းလိုက်လို့ရှိရင်ကားဟာပြေးနိုင်တယ်ဆိုတဲ့အစွမ်းထွက်လာတယ်အဲ့လိုပဲဒီသင်္ခါရတရားတဘာဝတရားတွေကိုစနစ်တရားပေါင်းဆက်လိုက်တဲ့အချိန်မှာမိစ္ဆာဒိဋ္ဌိအားဖြင့်ငါဆိုတဲ့ပုဂ္ဂိုလ်တ attva သဘောကြီးထွက်လာတယ်တဲ့ဒါပေမဲ့အဲ့ဒါတကယ်မဟုတ်ဘူးတဲ့ဓမ္မတဘာဝအားဖြင့်ဆိုရင်တော့ဘဝဆိုတဲ့အစွမ်းထွက်လာတယ်တဲ့ဆရာကြီးအဲ့လိုရေးတယ်နော်ဒါကဘဂဝတ္တပြောပြတယ်နော်စနစ်တရားပို့ပြီးတော့တိတိကျကျသိတယ်အဘဘဝကုဆောင်းပါးနာမည်လေးပါပြောလိုက်တယ်ဘဝအကျဉ်းသားအလိုလင်းတဲ့ဆောင်းပါးလေးတစ်ပုဒ်ပါပဲအဲ့ဒါကိုဖတ်ကြည့်အခုဒီမှာဝစီတာဘိက္ခုနီမှာဘဝခန္ဓာကိုဗာနဲ့ဥမာပေးတာလို့ယထာနဲ့ဥမာပေးတာဒုက္ခဒုက္ခကယင်တစင်းပေါ့နော်အရန်ရှုပ်ထွေးဆိုတာတိဆောက်ထားတဲ့ယင်တစင်းပဲအဲ့ဒီယင်ကမြင်းကဆွဲသွားမယ်ဆိုလို့ရှိရင်သူလည်းပြေးမယ်လွှားမယ်ပေါ့မြင်းဆွဲတဲ့နောက်ကိုလိုက်မယ်ပေါ့အဲ့လိုပဲတရားတော်မှာဥစဉ်တို့ဒီခန္ဓာကိုယ်ကြီးရလည်းပဲတော့စိတ်ဆွဲရကိုလိုက်နေကြတာမရှိဘူးလားရှိတယ်လှုပ်ရှားနေတယ်သွားနေတယ်လာနေတယ်ပြောနေတယ်ဆိုနေတယ်တော့တကယ်တကယ်ကတော့ဘာလဲလို့မေးရင်သင်္ခါရတရားတို့ရဲ့အစုအဝေးအစုအပုံကြီးပဲပုဂ္ဂိုလ်တ attva ဆိုတာမဟုတ်ဘူးတဲ့အဲ့ဒါလေးကိုစနစ်တကျကိုယ့်အကိုပိုင်းခြားပြီးတော့ကြည့်တတ်ဖို့လိုတယ်ပေါ့အဘဝကိုအများသောအားဖြင့်အစုအဝေးကြီး၅ခုဖြင့်စုဝေးထားတယ်လို့မြတ်စွာဘုရားမဟုတ်ဘူးလားအဲ့တော့ရုပ်အစုဝေးကြီးတစ်မျိုးနာအစုဝေးကြီး၄မျိုးအစုအဝေးဆိုတဲ့စကားကိုပါဠိလိုဘယ်လိုသုံးတော့ခန္ဓာလို့သုံးတယ်ဟုတ်လားရုပ်တည်းရဲ့အစုအဝေးကိုယူပက္ခန္ဓာအယူပက္ခန္ဓာအကြောင်းကိုလည်းပဲစနစ်တကျဘုရားကိုလေ့လာဆန်းစစ်ပြီးတော့ဝေဖန်ကြည့်အဲ့ဒီယူပက္ခန္ဓာအစအဦးအစုအဝေးကြီးကိုဘယ်လိုများစုဝေးထားတော့ရုပ်ဆိုတာပမာလူရိုးရှင်းရှင်းပြောရရင်ပေါက်ပြန်တတ်တဲ့တရားလို့ဒီလိုတွေပဲမရဘူးလားဆရာတော်ခုမြင်နေရတဲ့စပင်မွေးစားခြေပွားဆုံးဒီကိုကောင်ကြီးဟာပေါက်ပြန်တတ်တဲ့တဘာဝတရားရဲ့အစုအဝေးကြီးအစုအပုံကြီးပဲအပေါက်ပြန်တတ်တဲ့အရာရဲ့လို့မြုံမုံတမုံစားတော့မပါဘူးမြေရပေါက်ပြန်နေတယ်ပေါက်လဲပေါက်ပြန်နေတယ်ပေါက်လဲပေါက်ပြန်နေစေပေါက်လဲပေါက်ပြန်အောင်မေရတန်လို့မရဘူးမြေရပေါက်ပြန်နေတယ်ဒီပေါက်ပြန်နေတယ်ဆိုတာလေးကိုရိုးရှင်းရှင်းလေးအပေါ်ရန်လေးနားလေကြည့်မိဝမ်းကောင်းကကျွတ်ထွက်လာတာစကပုံလေးနဲ့အခုပုံနဲ့ဘလောက်ကွာခြားသွားပြီလို့အချိန်တိုင်းပေါက်ပြန်နေတာပဲလေဟုတ်တယ်မဟုတ်လားခုလောလောဆယ်ကရက်တက်နေလားဆိုတော့ရက်တက်မနေဘူးစားထားတဲ့အစာအာဟာရတွေကိုအမြဲတမ်းချိဖြစ်နေတဲ့အတွင်းထဲမှာတကြုံကြုံတချင်းချင်းခန္ဓာကိုယ်အစီပိုင်းတွေဟာအမြဲတမ်းအလုံးလုံးနေတယ်ဒါမှလည်းရှင်းသက်နိုင်မှာဘူးဟုတ်လားစပင်ပွေးလေးတွေကလည်းအမြဲတမ်းထွက်နေတယ်အခြေပြားတွေကလည်းအမြဲတမ်းလဲနေတယ်လက်သေးလေးတွေဆိုလည်းအမြဲတမ်းထွက်နေတယ်ချွေးတွေရေတွေကလည်းအမြဲတမ်းထွက်နေတယ်ထဲထဲမှာသွေးတွေကလည်းအမြဲတမ်းလဲပတ်နေတယ်တကယ်ကိုအလွန်ရှုပ်ထွေးတဲ့အရှုပ်ထွေးဆုံးဆိုတဲ့စက်တော်သူ့လောက်ရှုပ်ထွေးမှာမဟုတ်ဘူးတွားနေသူအကြောင်းအကျိုးဆက်ဆက်ပြီးတော့မလုပ်နေဘူးလုံနေကြတယ်ဖြစ်နေကြတယ်ဟုတ်ရလားအဲ့တော့ကြည်ကြည်ပြင်းပြကိုယ့်အကိုတွေးတတ်ဖို့ဆင်ခြင်တတ်ဖို့လိုတယ်ပေါ့နော်အဲ့ဒါရုပ်အစုဝေးကြီးကိုအမိပြုတ်ပြီးတော့နေတယ်နောက်ထပ်ဘာအစုဝေးကြီးတွေရှိနေလဲနာအစုဝေးကြီးတွေရှိတယ်နာအစုဝေးကြတော့ရှုပ်ထွေးလွန်းလို့နဲ့နေလွန်းလို့ကျေပြန်လွန်းလို့မြတ်စွာဘုရားကလေးပုံပုံပြီးတော့တောင်းဟောရတယ်ဝေဒနာခန္ဓာဆိုပြီးတော့ခံစားမှုအစုဝေးအလွန်နေကျေပါလေခံစားမှုရဲ့တော့နေကျေပုံလေးဆိုကြပါစို့ ထမင်းဟင်းစားတဲ့အခါမျိုးမှာအရာသာအမျိုးမျိုးတွေကွဲပြားနေတာကိုအကြောင်းပြုပြီးတော့ခံစားမှုအမျိုးမျိုးဖြစ်နေတယ်။ချင်တယ်ဆိုတာလေးတစ်ခုတည်းမှာတော့ဘလို့ချင်တယ်ဘလို့အနံ့လေးနဲ့ရောပြီးတော့ချင်တယ်လေးလေးလေးချင်တယ်ပေါ့ပေါ့လေးချင်တယ်။နမတက်လို့မရတော့အောင်ကိုပဲကျေပြန့်တယ်။တချို့ဝေဒနာတွေတချို့ခံစားချက်တွေကိုနမတက်ဖို့မလွယ်ဘူး။ဟုတ်တယ်မို့လား။တဘာဝတရားကပြည့်ညက်တက်လို့မလွယ်တော့အောင်ကျေပြန့်တယ်နည်းနည်းလေး။ဟုတ်ရဲ့လား။အရာသာလေးတစ်ခုကိုပဲစဉ်းစားမြင်တဲ့အခါမှာလည်းပဲဘလို့ရတာပေါ်လာတော့ဘာကိုမြင်တော့ဘလို့ရတာရှိတော့ပြောဖို့ခက်လိုက်တာဟုတ်ရဲ့လားဝေဒနာအဆောက်အုံကြီးလွန်းလို့ဝေဒနာကိုမြတ်စွာဘုရားကဘလို့ပြောတော့အဆူဝေးကြီးတခုလို့ဒီလိုပြောတယ်နောက်ထပ်ပါအဆူဝေးရှိတော့တင်ညာမှတ်သားမှုအဆူဝေးဟုတ်လားမှတ်သားမှုအဆူဝေးရအောင်မကြည့်ဘူးလားကြည့်ရနော်အများကြီးမှတ်ထားတာပဲလေဒီဆိုဘုရားကြီးကတော့လိမ္မာရာတက်ကျွမ်းတာတွေကအကုန်လုံးတင်ညာတွေကြီးပဲတဲ့ငွေတွေကစပြီးတော့တင်ထားတာအဲ့ဒါတင်ညာတဲ့မုတ်ဆိုးကလည်းမုတ်ဆိုးလျောက်တငါလည်းတငါလျောက်သူ့အနေနဲ့သူအကုန်လုံးတက်ကျွမ်းထားတာလိမ္မာထားတာတိထားတာနားလေထားတာအဲ့ဒါတွေအကုန်လုံးတင်ညာတွေကြီးပဲတဲ့ဟုတ်လားစဉ်းစားနော်အခုလည်းပဲလူတိုင်းလူတိုင်းအသီးသီးငွေတွေကစမိဘတွေကကြီးလာလို့ရှိရင်ခဲခဲခဲပင်ပင်ပန်းပန်းရှာဖွေစားတာမှုမပြည့်အောင်ဆိုပြီးတော့ဤမျိုးစုံနဲ့ပညာသင်ပေးထားတယ်။အဲ့ဒီတက်ကြွမှုနားလည်မှုလေးတွေကိုခြေခံပြီးတော့ရှာကြဖွေကြရတယ်၊လှုပ်ကြခိုင်ကြရတယ်။ဘာတွေတော့သင်ညာတွေပေါ့။ဟုတ်ရဲ့လား။အဲ့ဒီသင်ညာအဆောက်အုံဘယ်လောက်ကြီးလဲဆိုတာသိချာစဉ်းစားကြည့်လေကျေလေပါပဲ။ဟုတ်တယ်မို့လား။ဘာလှုပ်တတ်တယ်ညာလှုပ်တတ်တယ်ဘာမလှုပ်တတ်ဘူးညာမလှုပ်တတ်ဘူး။အဲ့ဒါသင်ညာတွေပဲဒီလှုပ်တတ်တယ်ဆိုတာဘာလဲ။သင်ညာပဲလေ။မှတ်ထားလို့သူလှုပ်တတ်တာပေါ့။ဟုတ်တယ်မို့လား။တင်ရခန္ဓာအဆောက်အုံကြီးနော်ပြီးတော့ပါလာတော့သင်္ခါရတဲ့သင်္ခါရဆိုတာပါလေလွယ်လွယ်ပြောရရင်သင်္ခါရဆိုတာတုံ့ပြန်နေတဲ့သဘောပဲကောင်းတဲ့တင်ရလောဘနဲ့တုံ့ပြန်တယ်မကောင်းမှုတင်ရဒေါသနဲ့တုံ့ပြန်တယ်နော်စိတ်ထဲအမြဲတမ်းတုံ့ပြန်နေတယ်အဲ့ဒီတုံ့ပြန်မှုကလည်းအမြဲတမ်းသမယိုးကြသွားနေတာကောင်းတဲ့တင်ရလောဘဖြစ်ဖို့ဘယ်သူမှလည်းသင်မပြရဘူးကြိုးလည်းမကြိုးစားပါဘူးသူကသူလောဘကဖြစ်နေတယ်ဘလို့စိတ်ဝင်စားစရာကောင်းတော့စိတ်တို့စရာကောင်းတဲ့အာယုနဲ့တွေ့တာနဲ့ဒေါသတန်းဖြစ်တယ်။တင်စရာမလိုဘူး၊ကြိုးစားစရာမလိုဘူး။တမယိုးကြပုံမှန်တုံ့ပြန်နေကြရတယ်ပေါ့နော်။အဲ့ဒီတုံ့ပြန်မှုတွေကကာယကံဝစီကံမနောကံအဖြစ်ကံရှုတော်ကကြည့်ပြီးတော့ပြောမယ်ဆိုရင်လည်းပြောလို့မရဘူးလား။ရတယ်။နော်။အဲ့ဒီတုံ့ပြန်မှုအစုအဝေးကြီးဟာမကြီးကျယ်ဘူးလား။ကြီးကျယ်တယ်။သင်္ခါရခန္ဓာအဲ့ဒီဝေဒနာတင်ညာသင်္ခါရဆိုတဲ့ဒီနံခန္ဓာအစုအဝေးကြီးလေးခုဟာအဓိကကတော့ဝိညာဉ်နဲ့ခန္ဓာဆိုတဲ့တိမှုအစုအဝေးကြီးကိုခြံရံပြီးတော့ဖြစ်ကြရတာလို့ဆိုနိုင်တယ်တိမှုဝိညာဉ်အစုအဝေးကြီးကအခရာပဲအဓိကပဲဒါကြောင့်လက်ဒီဆိုဘုရားကြီးကရုပ်ဓာတ်တွေထဲမှာတေဇောဟာအဓိကဖြစ်တယ်တဲ့မိဓာတ်နံဓာတ်တွေထဲမှာဝိညာဉ်ဟာအဓိကဖြစ်တယ်တိပြီးမှကျန်တာတွေဖြစ်ကြရတာဒါကြောင့်မနောပုပ္ပင်္ဂမဓမ္မမနောတိဋ္ဌမနောမယမနတ္တစီပတ္တနေနဘာတတိဝါကရောတိဝါတတောနံဒုက္ခမတွေတိစာယဝအနုပါယိနိဟောနံတရားတွေထဲမှာမနောမနဆိုတဲ့စိတ်ဝိညာဉ်ဟာခေါင်းဆောင်ဖြစ်တယ်တဲ့သူဟာအကြီးအကဲဖြစ်တယ်ကောင်းမြတ်တဲ့စိတ်ကြည်လင်တဲ့စိတ်ကလေးနဲ့လုံးမဲ့ပြောမဲ့ဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ရဲ့နောက်ကိုချမ်းသာဒုက္ခတွေဟာအစင်လိုက်တယ်ဥပမာကိုယ့်ရဲ့နောက်ကိုအရေးဟာအစင်လိုက်တယ်လို့မျိုးပဲလို့ဓမ္မပဒပါဠိတော်မှာဟောတယ်ပေါ့နော်အဲ့လိုပဲဦးဇင်းတို့မနောပုပ္ပင်္ဂမဓမ္မမနောတိဋ္ဌာမနောမယာမနတ္တစီပဒုဋ္ဌေနဘာတတိဝါကရောတိဝါတတောနံဒုက္ခမတွေတိစက္ကံဝါဝဟဒောပဒံနံတရားတွေမှာစိတ်ဝိညာဉ်ဆိုတဲ့မနောဟာခေါင်းဆောင်ဖြစ်တယ်ယုံညံ့တဲ့စိတ်နဲ့ဥလောင်ရှုပ်တွေးတဲ့စိတ်နဲ့လုံးမဲ့ပြောမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့နောက်ကိုဆင်းရဲဒုက္ခဟာအမြင်လိုက်လိမ့်မယ်ဥပမာဝင်ဆောင်နွားလားချီရရဲ့နောက်ကိုသူဆွဲထားတယ်လဲရဲ့လှိမ့်ပင်ညာကြီးကအစင်လိုက်နေတယ်လို့ပဲတဲ့။ဒါကြောင့်နန်တရားတွေထဲမှာဘယ်သူကောင်းဆောင်လဲလို့မေးရင်ဝိညာဉ်တိမှုသူလည်းအလွန်ကြီးမားတဲ့အဆောက်အဦကြီးတစ်ခုလို့သုံးတယ်ဆိုရေးရ။အယောင်အစင်တွေကိုတီးတယ်။တီးပြီးမှခန်းစားကြတာမှတ်သားကြတာတုံ့ပြန်ကြတာနော်။အတန်မျိုးစုံကိုတီးတယ်။အနတ်မျိုးစုံတီးတယ်။ရာသမျိုးစုံတီးတယ်။အတွေ့အထိမျိုးစုံတီးတယ်။အတွေ့အကြံမျိုးစုံတီးတယ်။တိတယ်တိတယ်ဆိုတဲ့ဝိညာဉ်ပေါ့အကျဉ်းများဖြင့်ဘယ်နှမျိုးပိုင်တော့6မျိုးပိုင်တယ်ပေါ့နော်ဝိညာဏတတ6မျိုးလို့မှတ်သားထားကြတယ်ပေါ့နော်ဓာတ်78ပါးထဲမှာဝိညာဏတတ6ပါးရှိဟုတ်လား အဲ့တော့ဒကာတော်မတို့ရဲ့ဘဝဟာဘာလဲလို့မေးယထာတဇင်းလို့ကာတဇင်းလို့အင်္ဂါအစိပ်ပိုင်းတွေစနစ်တကျပေါင်းဆက်ထားတာဒါကြောင့်အစွမ်းထွက်နေတာတခုချင်းစီမှာအစွမ်းမရှိဘူးစနစ်တကျပေါင်းထားလို့လည်းအစွမ်းထက်တာပုံတော့ကရောရောယုံရောမှွေထားမယ်ဆိုရင်တော့ဘာအစွမ်းမှမရှိဘူးအဲ့တော့အဲ့ဒီသဘာဝတရားကိုနားလည်အောင်ဒါတွေကိုဘလို့တက်ဖို့လို့ဆိုတော့အကုန်လုံးကိုဖြုတ်ဖြက်ပြီးတော့ကြည့်တက်ဖို့လို့လေဒါအယိုးရှင်းရှင်းပြောကြည့်တာနောက်ခန္ဓာကိုယ်ကြီးကိုညံနဲ့ဖြုတ်ပြီးတော့တစသည်တနသည်ဖြုတ်ပြီးတော့ကြည်တတ်တဲ့နေပေါ့နောက်နန္တရားတွေကိုတစသည်ဖြုတ်ပြီးတော့နားလည်ဖို့ဆိုတာတိတ်တော့မလွယ်ဘူးဒါလည်းပဲသတိထားမယ်ဆိုရင်တော့အော်ဒီလိုပဲပေါင်းဆက်ပြီးတော့အကြောင်းအကျိုးဆက်ဆက်ပြီးတော့ဖြစ်ပေါ်နေတဲ့သဘောလို့တော့နားလည်နိုင်ပါလေအစကလည်းဥမာပို့ပြီးတော့ရှင်းရှင်းလင်းလင်းသိဖို့အတွက်ယုတ်တရားတွေကိုတစသည်တမသည်ဖြုတ်ပြီးတော့ကြည်ကြည်ပေါ့အဲ့ဒါဆိုရင်ကိုတော်တော်လေးစိတ်ထဲမှာနာမရူပပိစိတဉာဏ်ရင့်တန်နိုင်တယ်ပုဂ္ဂိုလ်တတ္တဝါဆိုတဲ့တက္ကာယဒိဋ္ဌိနေသွားနိုင်တယ်ပေါ့32ခုဓာတ်32မျိုးလောက်ဖြုတ်ကြည့်ပေါ့ဒီခန္ဓာကိုဆက်ကြည့်လဲပတ်နေတာနော်ဘယ်လိုနည်းနဲ့လဲပတ်နေလဲဒါတော့သိဖို့လွယ်နော်ဟုတ်တယ်မဟုတ်လားဆံမေမွင်းချင်းခြေတိလက်တိသွားရည်အသာကြောယိုယိုတွင်ချင်းသည်အစရှိသည်ဖြင့်32မျိုးသောကုဋ္ဌာတ္တဘေကုဋ္ဌာတာကဘလို့ပုံတရံရှိတယ်ဘလို့အလုတ်ကိုလုတ်တယ်ခန္ဓာကိုယ်ရှင်တန်ရေးအတွက်ဘလို့အထောက်အကူပြုတယ်ဘယ်ဟာမရှိရင်တော့မဖြစ်ဘူးမရှိမဖြစ်တာကြီးပါပဲဒီရှင်တန်ဖို့အတွက်ကဘောကအုပ်ထားတဲ့အရေးပြားလေးတောင်မရှိရင်မဖြစ်ဘူးဟုတ်တယ်မဟုတ်လားတဒီခန္ဓာကိုယ်ကြီးဆက်လက်လည်ပတ်ရှင်တန်နေဖို့အတွက်တည်ဆောက်ထားတဲ့ရုပ်ပိုင်းဆိုင်ရာအဆောက်အဦးကိုဖြုတ်ဖြက်ပြီးတော့ကြည့်တတ်မယ်ဆိုရင်တော့အများကြီးညံနေရင့်တန်လာတဲ့အကြောင်းမရှိဘူးလားရှိတယ်အရာဝကြီးတာဘိက္ခုနီမှာပါနော်ပုဂ္ဂိုလ်တတ္တဝါဆိုတာထင်ရှားမရှိဘူးတဲ့တသက်သင်္ခါရတရားတို့ရဲ့အစုအပုံကြီးဖြစ်တယ်ဥပမာအင်္ဂါရက်တွေစုနေလို့ယထာလို့ခေါ်ရတယ်လို့မျိုးเนาะတဘာဝတရားတွေစုပေါင်းစုထားတာကိုပဲတတ္တဝါလို့သမုတ်ကြတယ်တဲ့အေဝံခန္တီတုတန္တီတုဟောတိတတောတိသမုတိဟောအေဝံခန္တီတုတန္တီတုခန္တီတုခန္ဓာဆိုတဲ့အသုံးအနှုန်းလေးနဲ့ပြောတယ်နော်ခုတင်လေးပဲဘုံဘုံအဲ့ဒါကို၅မျိုးပိုင်းပြီးတော့ပြောသွားတယ်ဟုတ်လားဒီခန္ဓာ၅ပါးထင်ရှားဖြစ်နေတာကိုပဲတတ္တဝါလို့သမုတ်ကြတာပါတဲ့တကယ်တကယ်တတ္တဝါဆိုတာထင်ရှားမရှိထင်ရှားရှိတာကပါလေတက်တက်သင်္ခါရတရားတို့ရဲ့အစုအပုံကြီးတာထင်ရှားရှိတယ်အဲ့ဒီအမှန်တရားကိုသိတာနဲ့မသိတာနဲ့လုံးဝမတူဘူးနော်အဲ့ဒီအမှန်တရားကိုသိခြင်းဟာတက္ကာယတိတိကိုအများကြီးနည်းပါးစေတယ်တက္ကာယတိတိကိုနည်းပါးအောင်အများကြီးကြိုးစားရတယ်ရောက်တယ်နော်ဒါကြောင့်အဲ့ဒီအတိကိုခိုင်မြဲအောင်ကြိုးစားရမယ်။အဲ့ဒါဆက်ပြီးတော့နောက်ဆုံးကထာလေးနဲ့အဲ့ဒီဝိဇိတာဘိက္ခုနီမကအလေးနဲ့ထပ်ပြီးတော့ပြောပြန်တယ်။ဒုက္ခမေဝါဟိတံဘောတိဒုက္ခတိတ္တိဝိတိစာနိညတရာဒုက္ခတံဘောတိနိညာဒုက္ခနိရောဇတိ။အဲ့ဒီကထာလေးကတော့ခန့်ငယ်တဲ့အစားဦးဇင်းတို့အရန်သဘောကျလို့နှုတ်ထဲမှာတိုးနေတယ်။ဒုက္ခမေဝါဟိတံဘောတိဒုက္ခတိတ္တိဝိတိစာနိညတရာဒုက္ခတံဘောတိနိညတရာနိညာတရံဒုက္ခနိညာဒုက္ခနိရောဇတိအဓိပ္ပာယ်ကပါပြောတော့ဒုက္ခမေဝဟိတံဘောတိဒုက္ခတွေပဲဖြစ်နေတာတဲ့ဒုက္ခတိတ်တိဝေတိစာတဲ့ဒုက္ခပဲတီးပြီးတော့ဒုက္ခပဲချုပ်သွားတာတဲ့နိညာတရာဒုက္ခတံဘောတိနိညာဒုက္ခနိရောဇတိဒုက္ခမှာတပါတခြားဖြစ်နေတာဘာမှမရှိဘူးတဲ့ဒုက္ခမှာတပါတခြားချုပ်သွားတာလည်းဘာမှမရှိဘူးတဲ့ဖြစ်ပြီဆိုရင်တော့အဲ့ဒါဒုက္ခပဲနော်အဖြစ်တရားကိုဒုက္ခလို့ရှင်းရှင်းလင်းလင်းသုတမယညာယာဆွေးနေအောင်မှတ်ရမယ်။ဘာပဲဖြစ်ဖြစ်ဖြစ်လာတဲ့အဖြစ်တရားတွေကောင်းမွန်တဲ့သဘောမဟုတ်ဘူး။ဘာကြောင့်လဲဆိုတော့ဖြစ်ပြီးရင်မုတ်ချပြည့်စည်ရမှာဖြစ်တဲ့အတွက်ကြောင့်ကောင်းမွန်တဲ့သဘောမဟုတ်ဘူး။ဘယ်ဖြစ်ချင်းမှမချီးမွမ်းလောက်ဘူး။ဘယ်ဖြစ်ချင်းမှအထင်မကြီးလောက်ဘူးပေါ့နော်။အထင်သေးရမယ်လို့ဆိုလိုတာမဟုတ်ဘူး။အမှန်သိရမယ်လို့ဆိုလိုတာ။ဘာကြီးဖြစ်နေလို့ပဲပြောပြောအဲ့ဒါကိုကောင်းမွန်တယ်လို့မဆိုနိုင်ဘူး။ဘာကြောင့်လဲပဲဖြစ်ချင်းမှမတည်မြဲလို့ပဲဟုတ်လားကောင်းတယ်ဆိုးတယ်ဆိုတာကအပေါ်ယံပြောနေကြတာလို့ဆိုရင်လေတကယ်တည်းကကောင်းကောင်းဆိုးဆိုးအကုန်လုံးတူညီစွာပြီးဆုံးပြောက်ပဲသွားတယ်ပမာစကပုံနဲ့ရိုးရိုးလေးပြောရရင်တော့အတူတူနဲ့အနူနူလေးကြီးပဲလို့ပြောမယ်ဆိုရင်လေပြောလို့ရတယ်ဒီပုံထက်ကပဲဒီပဲကြီးပဲလို့ပြောလို့လည်းရတယ်ဖြစ်လာတဲ့တရားတွေကအကုန်လုံးတူညီစွာပြောက်ပဲသွားကြတယ်အိဋ္ဌာယံကောင်းမြတ်တဲ့အာယုံလေးဆိုရင်ဒကာမလို့ဦးရှင်တို့တွေကအရန်ထင်ကြီးခြင်းနဲ့ပေါ့ဒါဦးရှင်တို့လည်းဒီတိုင်းမှာပဲအနိဋ္ဌာယုံမကောင်းတဲ့အာယုံတွေဆိုရင်တော့အရင်အထင်သေးခြင်းတယ်ပေါ့အထင်ကြီးခြင်းအထင်သေးခြင်းကပဲပြီးတော့ကိုယ်ကိုနှိမ့်ဆက်တာအမှန်မသိလို့အထင်ကြီးခြင်းအထင်သေးခြင်းဆိုတာဖြစ်လာတာဟုတ်တယ်မဟုတ်လား တကယ်တမ်းကအထင်ကြီးခြင်းအထင်သေးခြင်းဆိုတဲ့မလိုလားအပ်တဲ့စိတ်အထင်တွေစိတ်ခံစားချက်တွေကိုဖြောက်ပြစ်နိုင်ဖို့အတွက်အမှန်တရားကိုမြင်အောင်လုပ်ရမယ်ပေါ့အမှန်တရားကိုမြင်တာနဲ့ထင်ကြီးတာတွေထင်သေးတာတွေကတဖြည်းဖြည်းနဲ့နည်းသွားပဲပေါ့အဲ့တော့အမှန်တရားကဘာလဲဆိုတော့ဖြောက်ပြစ်သွားတဲ့သဘောပဲဟုတ်တယ်မဟုတ်လားအနိစ္စပဲနော်အဲ့ဒါကအဓိကပဲဟုတ်လားအဲ့ဒီအနိစ္စကိုသိလို့ရှိရင်ဒုက္ခလို့ပြောတာကိုငြင်းစရာအကြောင်းမရှိဘူးဒီမှာမတီမြဲတဲ့အရာကိုကောင်းတယ်လို့ဘယ်လိုမှပြောလို့မရဘူး။ကိုယ့်အကိုထင်နေကြတာနော်။ကောင်းတယ်ဆိုတာကတခါတမလို့ရှင်လို့ကိုယ့်အကိုပဲလုတ်ပြီးတော့ထင်နေကြတာ။ဟုတ်လား။တကယ်တကယ်ကပါလဲဆိုတော့မတီမြဲတဲ့သဘာဝပဲ။ဒီမတီမြဲတဲ့သဘာဝကြီးကိုဘယ်လိုက်မှုမရှိဘဲနဲ့တသမယိုးကြ။ဘယ်လိုက်မှုမရှိဘဲနဲ့တကယ်ကိုရှင်တို့ဓမ္မတိဋ္ဌာန်ကြကြသူ့ကိုဝေဖန်မယ်ဆိုရင်ကောင်းတယ်လို့ပြောမလား။ဆိုးတယ်လို့ပြောမလား။ဆိုးတယ်လို့ပဲပြောရမယ်နော်။မတီမြဲတဲ့အရာကို။ဟုတ်တယ်မဟုတ်လားဒါကြောင့်ဒီမှာသူပြောတာဒုက္ခမေဝဟိတံဘောတိဒုက္ခတိတိဝိတိသအဲမကောင်းတဲ့သဘာဝတွေပဲဖြစ်နေတာမကောင်းတဲ့သဘာဝတွေပဲတည်ပြီးတော့မကောင်းတဲ့သဘာဝတွေပဲချုပ်သွားတာအဲဒုက္ခကိုမကောင်းတဲ့သဘာဝလို့ပဲရိုးရှင်းရှင်းပြောလိုက်တယ်ဟုတ်လားဒုက္ခပဲဖြစ်ပြီးတော့ဒုက္ခပဲတည်ပြီးတော့ဒုက္ခပဲချုပ်သွားတာဒုက္ခမှာတပါတခြားဖြစ်နေတာဘာမှရှိဘူးဒုက္ခမှာတပါတခြားချုပ်သွားတာလည်းဘာမှမရှိဘူးတဲ့ဟုတ်ဒါကြောင့်ဖြစ်ပြီးဆိုရင်တော့ဒုက္ခလို့နားလည်လိုက်ဖို့လိုတယ်ပေါ့နိဗ္ဗာန်ဆိုတာမဖြစ်တရားလို့ဒီလိုပြောကြတာရှိရဲ့နော်ဒါကဥစဉ်တို့တော့နိဗ္ဗာန်ကိုမျက်မှောက်မပြုဘူးလို့မသိပါဘူးဘုရားဆရာရှိတဲ့အရိယာသူတော်ကောင်းကြီးတွေကနိဗ္ဗာန်ဆိုတာမဖြစ်တဲ့တရားလို့ဒီလိုပြောတယ်နားလည်ဖို့အလွန်ခက်ခဲတယ်လို့ဆိုရင်လည်းနော်မဖြစ်ဘူးဆိုတော့ပြည့်စရာလည်းအကြောင်းမရှိဘူးပေါ့ခက်တာကတကားတမလို့ဥစဉ်တို့ကဖြစ်ချင်းတရားရဲ့ပုံမှာသာလေဒုက္ခတွေဒုက္ခတွေကိုပြင့်ပြင့်ညက်ကြတာဆိုတော့နော်ဒုက္ခကိုလည်းဖြစ်ချင်းနဲ့ပတ်သက်ပြီးတော့မှပဲနားလေတယ်ဒုက္ခကိုလည်းဖြစ်ချင်းနဲ့ပတ်သက်ပြီးတော့မှပဲနားလေတယ်ဘာလို့မြင်ရရင်ကောင်းတယ်ဘာလို့ကြားရရင်ကောင်းတယ်ဘယ်သူနဲ့တွေ့ရတော့အဆင်ပြေတယ်ဖြစ်တာနဲ့ပတ်သက်ပြီးတော့ပဲဒုက္ခကိုနားလေထားတာအဲ့တော့မဖြစ်တဲ့ဒုက္ခကိုနားကိုမလဲဘူးခက်တယ်နော်နားလေဖို့ခက်တယ်နော်ဒါကြောင့်သူတော်ကောင်းတရားကိုနဲ့နေတယ်ခက်ခဲတယ်လို့ပြောတာဟုတ်လားဒါပေမဲ့အချိန်ကကစပြီးတော့အကျွမ်းကျင်လိမ္မာအောင်ကြိုးပမ်းရင်းနဲ့ဒီသူတော်ကောင်းတရားကိုပဲနားလည်အောင်အထောက်ကြရမှာပါဟုတ်ရဲ့လားအေးအဲ့တော့ဦးဇင်းတို့ဝဇိတာဘိက္ခုနီမပြောခဲ့တဲ့စကားလေးတွေကိုအနှစ်ချုပ်မဲ့ဆိုရင်ဘာတွေ့ရလို့နာမရူပပရိစ္ဆေဒဉာဏ်ကိုအဓိကပြောတယ်ပြီးရင်ဒုက္ခသစ္စာသစ္စာလေးပါကိုအဓိကသူပြောသွားတာတွေ့ရတယ်ဟုတ်လားဘာကိုတတဝါလို့သိစိတ်ထဲကယုံကြည်နေတာလို့တတဝါဆိုတာပရမတ္ထအပြင်ထင်ရှားမရှိဘူး။သင်္ခါရတရားရဲ့အစုပုံကြီးမြတ်တာဖြစ်တယ်။အင်္ဂါအစိပ်ပိုင်းတွေရဲ့အစုအဝေးကိုယထာလို့ဆိုရတယ်လို့ဒီခန္ဓာရဲ့ဖြစ်ပေါ်ခြင်းကိုပဲတတဝါလို့သမုတ်ကြတာပါတဲ့။တကယ်ဆိုလို့ရှိရင်ဒုက္ခပဲဖြစ်ပြီးတော့ဒုက္ခပဲတည်ပြီးတော့ဒုက္ခပဲချုပ်သွားတာဒုက္ခမှတပါဖြစ်နေတာမရှိဘူး။ဒုက္ခမှတပါတခြားချုပ်နေတာလည်းမရှိဘူးတဲ့။ဒါသူပြောတဲ့စကားရဲ့အနှစ်ချုပ်ပဲ။မှတ်သားစရာမကောင်းလား။ကောင်းတယ်ရဲ့။အဲ့လိုလည်းပြောလိုက်ရောမနကစိတ်ပြက်ပြီးတော့စာတဲ့အတိုင်းပြောရရင်တော့ဆင်းရဲပြီးတော့သူစိတ်တိုင်းမကြောက်ဘူးเนาะဆင်းရဲပြီးတော့အဲ့ဒီနားတဲ့ကွယ်ပြောင်းသွားတယ်ဒီဘိက္ခုနီကငါ့ကိုကောင်းကောင်းတည်တာပဲစိတ်မချမ်းမသာဖြစ်ပြီးတော့အဲ့ဒီနားတဲ့ကွယ်ပြောင်းသွားတယ်ဉာဏ်ပညာကြီးတဲ့ပုဂ္ဂိုလ်ဘလို့တကိုးရှိတဲ့ပုဂ္ဂိုလ်ကမှတုံ့လုံချောက်ချအောင်လုံးလုံးမရဘူးဆိုတဲ့သင်္ကန်းစာလေးကိုလည်းပဲမှတ်သားရမယ်အဓိကကကိုယ့်ကိုခက်ခိုင်မာမာယက်တည်နေနိုင်စေတာကိုယ့်ရဲ့အတိညာဉ်ပဲ။ဒါကြောင့်ဒီအတိညာဉ်ကိုသာလဲမြင်မအောင်တိဆောက်ဖို့အတိညာဉ်ဖြစ်ပေါ်တာဖြစ်ပေါ်ကြောင်းတွေကိုပဲအဓိကတံပိုးထားပြီးတော့ကြိုးစားကြဖို့ရည်မကြည်ဘူးလား။ရည်ကြည်ရနော်အတိညာဉ်ခိုင်မာရင်ဘာကြောင့်မှတုံ့လုံးစရာကြောင်းမရှိဘူး။နော်။ဒါကဦးဇင်းတို့ဝဇိတာဘိက္ခုနီမရဲ့အကြောင်းပေါ့နော်။နောက်ထပ်သီလာဘိက္ခုနီမရဲ့အကြောင်းကိုပြောဦးမယ်။အကြောင်းအရာလေးတွေကတူတော့မြန်မြန်ပြီးသွားမယ်ထင်လို့နှစ်ပါးစာဦးစင်ကစဉ်းစားလာတာဟုတ်လားအဲ့ဒါစဉ်းစားလာမှတော့မထူပါဘူးပြောလိုက်ဦးမယ်အချိန်ကလည်းရှိနေသေးတယ်နော်အဲ့လိုပဲဦးစင်တို့အဲ့ဒီတုတ်တံမှာကြတော့နော်မာနကဘလို့မေးလဲနော်ဘိက္ခုနီအရှင်မကဘလို့ဖြေလဲနော်ဟောနေတဲ့အကြောင်းအရာကတော့သူကအတူတူပဲနော်တော့အုပ်ထဲမှာစိညာရချင်းကပ်ပြီးတော့တရားဘာဝနာအလုပ်နဲ့ပြောမွေ့နေတယ်အဲ့ဒီတေလာဘိက္ခုနီအရှင်မတွေကိုမာနကစောစောကလိုပဲရောက်လာပြီးတော့နှောက်ရက်ပေးတာပေါ့အဲ့ဒါဦးဇင်းတို့တက္ကထာဘုရားတန်ယုတ်ပါဠိတော်ထဲမှာဘိက္ခုနီတန်ယုတ်ဆိုပြီးတော့ဘိက္ခုနီမတွေရဲ့မာနနဲ့တွေ့ကြုံရတာကိုအခြေခံပြီးတော့ပြောထားတဲ့စကားတွေကိုမှတ်တမ်းတင်ထားတာနော်အဲ့ဒီသုတ္တမကြတော့မာနကတ တိလဘိကုဏီမကိုဘယ်လိုပြောတော့ကိဏိတံပကတံဘိမံကွဏုဘိမတကာရကောကွဏုဘိမံသမုပ္ပန္နာကွဏုဘိမံနိရုဇတိတဲ့သောတော့ကမေခွန်းနဲ့ဒိဗ္ဗေအားသိပြီးတော့မချာနာဟုဒိဗ္ဗေကဘယ်လိုပြောတော့ဆိုတော့ဣဒံဘိမံဟောဒီအယုတ်ကိုကိဏအဘယ်သူကပကတံပြုထားလေတဲ့နော်ဒီခန္ဓာကိုအယုတ်လို့ပြောတာလေးကိုတော့ဦးသင်ကသဘောကျဘိမံအယုတ်ဟုတ်လားအခုခေတ်အနေနဲ့ဆိုရင်တာတာလေးကပိုးပြီးတော့ကြည်ရင်ပြန်ပြန်စဉ်းစားကြရအောင်။နော်ဆီလီကွန်တွေနဲ့လူရုပ်ကလေးတွေလှုပ်ထားတာမရှိဘူးလား။ရှိရတော့တော်တော်ကိုတူအောင်။ဒါဟိုလူတယောက်ရဲ့ဖြည့်စည်းမှုမျိုးနဲ့တတ်နိုင်တဲ့များဖြည့်စည်းနိုင်တဲ့အဆင့်ထိရောက်အောင်လှုပ်ထားနိုင်ကြတယ်လို့ဆိုရဲ။အာဩစရာပဲ။ဒါပေမဲ့အဲ့ဒါပါလေအယုတ်ပဲလေ။ဟောအယုတ်လို့သိတဲ့အခါကျတော့အဲ့ဒါနဲ့ပတ်သက်ပြီးတော့ခန်းစားချက်ကဘာမှမလေးနဲ့ဘူး။ဟုတ်တယ်မဟုတ်လားအဲ့ဒီယုတ်ကြီးခေါင်းပြက်ပြီးတော့ပြက်သက်ထွက်သွားလို့ပျက်စီးသွားလည်းပဲစိတ်ထဲမှာဘာမှဖြစ်ဘူးဘောင်းဆိုအဲ့ဒါကအယုတ်ပဲလေဟုတ်တယ်မဟုတ်လားတကယ်လို့သာလူတယောက်ခုရှိမှခေါင်းပြက်ပြီးတော့ကျသွားလို့ဆိုဘယ်လိုနေမလို့ဟာအရန်တုံလုံးခြောက်ချသွားမှာဘောင်းဆိုခုစိတ်ထဲကအဲ့ဒါကိုအယုတ်လို့မမြင်နိုင်ဘူးဒါကိုကျတော့ဘယ်လိုမြင်တော့တတ္တဝါလို့မြင်တယ်နော်အဲ့ဒီခြားနာချက်ကလေးကိုဦးစင်ကတွေးစီနေတာဟုတ်လားအယုတ်လိုမြင်တဲ့အခါမှာခံစားချက်ကအယံပေါ်ပါလေ။တတဝါလို့ထင်ရင်တော့ခံစားချက်ကအယံကိုလေးသွားလေ။အဲ့တော့ဒီနေ့မှာတတဝါဆိုတာကပရမတ္ထအဖြစ်လားထင်ရှားမရှိတာ။အမှုတိသစ္စာအဖြစ်တော့ရှိရနော်။အဘေဆိုတာရှိတယ်၊အမေဆိုတာရှိတယ်၊သာသမီဆိုတာရှိတယ်၊လင်ယောက်ျားဆိုတာရှိတယ်၊ဇနီးမယားဆိုတာရှိတယ်။ဒါတွေပယ်လို့ရှိရင်အဲ့ဒါငရဲသွားရတယ်ဗျ။တို့ချိုးကနော်လေတွေကြီးပြီးတော့အဲ့ဒါတွေကိုပြစ်ပယ်ကြတာတွေရှိတယ်ဟုတ်လားပရမတ္ထသဘောအရာတွေကိုသူတို့သဘောပေါက်တယ်ဆိုတဲ့အနေနဲ့ရုပ်ရုံရင်းရင်းနောက်ဆုံးအယူတွေဘာတွေမှားသွားတာတောင်ရှိတယ်ဟုတ်လားအဲ့ဒါပုဂ္ဂိုလ်တ attva မရှိဘူးဆိုတာကပရမတ္ထအပြင်ထင်ရှားမရှိဘူးဆိုတာကိုရည်ပဲပြောတာသမုဒိသစ္စာအပြင်တော့ရှိတာပေါ့ဂုံကြီးတယ်ဂုံငယ်တယ်ဒါကအဖြေဒါကအမိဒါကကျေးဇူးရှိတယ်ဒီလိုအကျေးဇူးမရှိဘူးအစရှိသဖြင့်အကုန်လုံးပုဂ္ဂိုလ်တ attva ဆိုတဲ့အနေနဲ့ကြောကြဆိုကြရတာဟုတ်တယ်မဟုတ်လားအခုဒီမှာသူကခန္ဓာ၅ပါးဒီဟာကိုအယုတ်လို့သုံးတယ်။သောတုံးကဝရှိတာဘိက္ခုနီမဟုတ်ကြတော့တတ္တဝါဆိုတဲ့အသုံးနှုန်းနဲ့မေးတာ။အခုဒါကြတော့ဘယ်လိုသုံးတော့အယုတ်လို့သုံးတယ်နော်။ကိဏိတံပကတံဘိမံကွဏုဘိမတ္တကာရကောတဲ့။ဘိမတ္တဟောဒီအယုတ်ကိုတဲ့ကာရကောပြုတ်ထားတဲ့ပုဂ္ဂိုလ်ဟာကွဏုဘဇူတော်နဲ့ဘဇူလုထားတာတော့နဲ့ဒီအယုတ်ကလေးကိုဘဇူလုထားတာတော့နဲ့ဒီအယုတ်ဆိုတာဘာပြောတာလဲ။ဒီဝခန္ဓာကိုပြောတာနော်။အဲ့ဒါကလည်းမလို့ဒီရဲ့ခန္ဓာကိုယ်ကိုပြောတာเนาะဒီအယုတ်ကဘယ်သူလှုပ်ထားတာလို့ဒီအယုတ်ကိုလှုပ်တဲ့လူကဘယ်သူတော့တဲ့ကွဏုဘိမံသပုပ္ပန္နကွဏုဘိမံနိရုဇတိတဲ့เนาะဒီအယုတ်ကဘာကြောင့်ဖြစ်လာတာလို့ဒီအယုတ်ကဘာကြောင့်ချုပ်သွားတာလို့တဲ့စဉ်းစားတဲ့အကောင်းနဲ့เนาะအမှန်နဲ့တောင်ကျေးဇူးတင်ရမလို့ရှိတယ်เนาะသူချာချာပေါက်ပေါက်မေးလို့ဟောဖြေလို့ကျွတ်တို့မသိရတာဟုတ်လားဒီအယုတ်ကိုဘယ်သူလှုပ်ထားတာလို့ဒီအယုတ်ဘာကြောင့်ပြက်သွားတာဒီအယုတ်ဘာကြောင့်ဖြစ်လာတာလို့သူမေကုံကသောသောမေကုံနဲ့တထထဲလို့တောင်ဆိုလို့ရပါတယ်ဟုတ်လားအတော့သောသောကဝရှိတာဘိက္ခုနီမကတော့နမရူပပရိစေတဉာဏ်အမြင်ရှုတော့ကနေပြီးတော့ထင်ရှားအောင်ပြောတယ်အခုဒီမှာတေလာဘိက္ခုနီမကတော့ပစ္စယပရိက္ခာဉာဏ်ရှုတော့ကနေကြည့်ပြီးတော့ပြောတယ်လို့ဦးစင်းစီထဲမှာခန်းစားရတယ်ပေါ့နော်သူအကြောင်းအကျိုးသဘောနဲ့ကပ်ပြီးတော့ပြောတာဟုတ်တယ်အဲ့လိုလဲပြောကြအောင်တယ်သူမေးတာဒါဘယ်သူလှုပ်ထားတာလို့မေးတာကိုဒီအယုတ်ကိုဘယ်သူလှုပ်ထားတာလို့ဒီအယုတ်ကဘာကြောင့်ဖြစ်လာတာလို့ဒီအယုတ်ကဘာကြောင့်ချုပ်သွားတာတော့ဘာကြောင့်ဆိုတော့နော်မိကောင်ကအကြောင်းတရားကိုရှာဖွေရမရောက်ဘူးလားအဲအကြောင်းတရားကိုရှာဖွေရရောက်လို့သူကအကြောင်းတရားနဲ့တကွာပြောတာဟုတ်လားအဲ့ဒါပစ္စယပရိက္ခာညာဘာကြောင့်ဖြစ်တယ်ဆိုတော့သူပြောလိမ့်မယ်နော်ဒီဖြစ်ချင်းတရားဟာဘာကြောင့်ဖြစ်တယ်ဆိုတော့ပြောလိမ့်မယ်နော်အဲ့တော့မိကောင်ကလည်းပဲပစ္စယပရိက္ခာညာအနေထားကနေဖြေလို့ရှိရင်ရှင်းလင်းနိုင်တဲ့မိကောင်လို့လည်းဆိုနိုင်တယ်ပေါ့နေဤတံအတ္တကတံဘိမံနေဤတံပရကတအခံဟေတုံပရိစ္ဆသံဂုတံဟေတုပင်ကနိရုဇတိတဲ့ဟောဒီကထာလေးလည်းကောင်းတယ်နော်နေဤတံအတ္တကတံဘိမံဒီအယုတ်ကိုငါလှုပ်ထားတာလည်းမဟုတ်ဘူးတဲ့နော်ဆိုလိုတာကငါဘဝကြီးငါလှုပ်ထားတာမဟုတ်ဘူးလို့ဆိုခြင်းတာနော်နေဤတံပတကတံပရကတအခံနော်ဒီအယုတ်ကိုသူတော်ဘာလှုပ်ထားတာလည်းမဟုတ်ဘူးတဲ့ငါလှုပ်တာလည်းမဟုတ်ဘူးသူလှုပ်တာလည်းမဟုတ်ဘူးတဲ့ဒီနေ့မှာငါဆိုတာကပုဂ္ဂိုလ်တ attva အနေကိုရည်ညွှန်းတာနော်ဒီဥစ္စာကနည်းနည်းရှင်းအောင်ပြောဖို့တော့လိုတယ်နော်ကိုလှုပ်ထားတာမဟုတ်ဘူးဆိုရင်အရင်ဘဝကကိုလှုပ်ထားတဲ့ကံတရားအနေနဲ့ နော်အဲ့လိုလိုပြောကြပြီရှင်တော့ဒါကိုလုတ်ခဲ့တဲ့ကံတရားလို့ဒီလိုသုံးနှုံးကြရတာဟုတ်လားဒီနေရာမှာညှို့ညွတ်တဲ့ငါရဲ့အတိပဲကတစ်မျိုးနော်ကောင်းတာကိုငါလုတ်ရင်ငါပဲဟိုခံစားရလိမ့်မယ်မကောင်းတာကိုငါလုတ်ရင်ငါပဲဆင်းရလိမ့်မယ်ကောင်းတာကိုငါလုတ်ရင်ငါပဲချမ်းသာလိမ့်မယ်ဆိုတဲ့နေရာမှာညှို့ညွတ်တဲ့ငါကတစ်မျိုးနားလည်ဖို့လိုတယ်နော်တတိနေမှာဒီအယုတ်ကိုအတ္တကဒံငါလုတ်ထားတာမဟုတ်ဘူးတဲ့နော်နာအတ္တကဒံငါလုတ်ထားတာမဟုတ်ဘူးအဲ့ဒါလိုပဲနပရကဒံတဘာသူတွေလှုပ်ထတာလည်းမဟုတ်ဘူးတဲ့ဆိုလိုတာကပုဂ္ဂိုလ်တတ္တဝါဆိုတာကိုထင်ရှားမရှိတဲ့တွေ့ကြောင်ငါဆိုတာကိုထင်ရှားမရှိတဲ့တွေ့ကြောင်သူဆိုတာကိုထင်ရှားမရှိတဲ့တွေ့ကြောင်ငါလှုပ်တယ်သူလှုပ်တယ်လို့ဘယ်လိုမှပြောလို့မရအောင်ဆွေးကြပါဆိုတဲ့ကတော့ဒီအချင်းတွေကငါလို့ရှင်းတာကနော်ဒီကိုယ့်ရဲ့ခန္ဓာကိုယ်လို့သမုတ်ထားတဲ့ဒီအစုဝေးကြီးကိုငါလို့ရှင်းတာတခြားခန္ဓာအစုဝေးကြီးကိုကြာတယ်ဘယ်လိုရှင်းတော့သူလို့ရှင်းတယ်ပေါ့တကယ်တမ်းကဒီခန္ဓာ၅ပါးပဲဖြစ်ပေါ်နေတာငါဆိုတာဖြစ်နေတာလည်းမဟုတ်ဘူးသူဆိုတာဖြစ်နေတာလည်းမဟုတ်ဘူးဒါကြောင့်ငါလှုပ်ထားတယ်လို့ပြောလို့မရတယ်လို့သူလှုပ်ထားတယ်လို့ပြောလို့လည်းမရဘူးတဲ့ဘာကြောင့်ဒါကြီးဖြစ်လာတယ်လို့ဘာကြောင့်ဒါကြီးချုပ်သွားတာလဲဟေတုံပရိစ္ဆသံဗုဒ္ဓဟေတုဘင်္ဂနိရုဇတိနော်အကြောင်းတရားကိုဆွဲပြီးတော့ဖြစ်လာတာပါတဲ့အကြောင်းတရားချုပ်သွားတော့ဒါကြီးလည်းချုပ်သွားတာပါပဲတဲ့သူကအကြောင်းတရားလို့အဲ့ဒီတည်းမှာသူကတခါအရယ်ဖြစ်ချင်းရဲ့အကြောင်းတရားကိုခြုံပြီးတော့ပြောလိုက်တာပေါ့ဖြစ်เสียအကြောင်းရှိလို့ဖြစ်လာတာနော်အဲ့တော့ဖြစ်เสียအကြောင်းကဘာလဲလို့မေးရင်ဒကာသမားတို့နားလည်ထားပြီးသားကံစေဥတုအာဟာရပေါ့နော်အရန်ထင်ရှားတာကစပြီးတော့စဉ်းစားကြည့်ရင်လည်းဆိုရင်အာဟာရကိုစဉ်းစားကြည့်တဲ့ ਨੇ ပါပါပါဒကာသမားတို့အရှင်တို့အခုရှင်းနေတာစားတော့ဝါးမြူထားတဲ့အာဟာရဓာတ်ကလေးကိုအမိပြုပြီးတော့ရှင်းနေတာအဲ့ဒါကိုအကြောင်းခံပြီးတော့ရှင်းနေတာဖြစ်နေတာအဲ့လွန်ခဲ့တဲ့ခုနှစ်ရက်လောက်ပါစပြီးတော့ဘာမှရေအားစမတည်ဒီပိုက်သေးကိုမထည့်ခဲ့ဘူးအရေးတွေအဖက်တွေဘာမှမထည့်ခဲ့ဘူးဆိုရင်ဒီအချိန်မှာဒီလိုဘယ်လိုမှနေလို့မရဘူးဟုတ်တယ်မဟုတ်လားအကြောင်းတရားကြောင့်ဖြစ်နေတာဆိုတာအလွန်ထင်ရှားတယ်ပေါ့နော်ဒါပေမဲ့တခါတမတို့ဦးချင်းတို့ကကိုယ်အစွမ်းနဲ့ကိုယ်ရက်တည်နေတယ်လို့ထင်နေကြတာကြီးပဲဒါဦးချင်းတို့လည်းဒီတိုင်းပဲတက္ကာဒီတီတန်းလန်းနဲ့နေတာဆိုတော့ငါအစွမ်းနဲ့ငါရက်တည်နေတာလို့ထင်နေတာမင်္ဂငါငါရက်တည်နေတာလားအာဟာရကိုအကြောင်းခံပြီးတော့ဖြစ်နေတာလားအာဟာရကိုအကြောင်းခံပြီးတော့ဖြစ်နေတာပြောရင်ဒီမြင်နေရတဲ့ရုပ်အစုဝေးကြီးကိုပါစအာဟာရတကပြောင်းလဲလာတဲ့အစုဝေးကြီးလို့ပြောမယ်ဆိုရင်တော့ပြောလို့မရဘူးလားပြောလို့ရတယ်နော်ဒါပေမဲ့ဒီပုံစံကလေးဒီရုပ်ရည်ကလေးဒီလိုအနေအထားလေးဂျမ်းမာရေးအခြေအနေရုပ်ရည်အခြေအနေဒါတွေကတော့တော့ဘယ်တိုင်းတာတိရှင်းသန်းနေရတယ်ဆိုတဲ့အခြေအနေဒါတွေကတော့ကံတရားပေါ်မှာအဓိကအကြောင်းခံနေပေါ့ဟုတ်တယ်မဟုတ်လားကိုယ့်ရဲ့ရုပ်ရည်ကိုကိုယ်ရွေးချယ်ခွင့်ရှိသလားသူဟန်ဒီတဲ့အတိုင်းခံရတာနော်စဉ်းစားကြည့်နော်အခုမကြိုက်လို့ဘာမှပြောင်းလို့မရဘူးဟုတ်တယ်မဟုတ်လားဒီအခုဒီဘဝဒီရုပ်ရည်ဒီအနေထားကအရင်ဘဝကမေတ္တာတက်တဲ့အာကောင်းတဲ့ကံတရားကိုအခြေခံခဲ့မယ်ဆိုရင်ကြည်ပျော်ရှိဖို့ရှိမယ်ပေါ့နော်ဒေါသတက်တဲ့ဆွတ်ဖက်လာတဲ့ကံတရားကိုအခြေခံခဲ့မယ်ဆိုရင်တော့ရုပ်ဆိုးလေးဖြစ်မယ်ပေါ့ဟုတ်တာဒါပဲလေဒါလည်းပဲအကြောင်းတရားပေါ်မှာမူတည်တာပဲဒါပေမဲ့တရားဓမ္မတို့အရှင်တို့တွေကအကုန်လုံးကိုယ်ဆွမ်းလို့ထင်နေကြတာနော်တကယ်တမ်းကကံဆွမ်းစိတ်ဆွမ်းဥရုဆွမ်းအာဟာရဆွမ်းဒါကိုမိပြုပြီးတော့ဖြစ်ပေါ်နေကြတာအဲ့တော့အကြောင်းကိုဆွဲပြီးတော့ဖြစ်နေတဲ့အကြောင်းချုပ်လို့ရှိရင်ဒါကြီးချုပ်သွားတယ်နော်ဒီအယုတ်ဟာအကြောင်းကိုဆွဲပြီးတော့ဖြစ်နေတယ်ဒီအယုတ်ဟာအကြောင်းချုပ်ရင်ချုပ်သွားတယ်လို့ပြောတဲ့စကားကိုအခြေတုံးကစဉ်းစားတတ်ဖို့စဉ်းကျင်တတ်ဖို့မလိုဘူးလားလို့တဲ့အဲ့ဒါကိုအရှင်တို့အခြေတုံးကပြောရမယ်ဆိုရင်တော့ဘာကိုပြောရလဲဆိုတော့ပရိစ္ဆေသမုပ္ပါဒေသနာကိုပြောစရာရှိတယ်ပေါ့အပရိစ္ဆသမုပ္ပါဒ်အဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏတို့ကတော့အယံကိုနဲ့နေတဲ့တော့အကြောင်းအကျိုးကိုပြောတဲ့နေရာမှာအလွန်မှစိတ်ဆက်တဲ့တေချာတဲ့နားလည်ဖို့လည်းပဲအများကြီးစူးစမ်းအထုတ်ဖို့လိုအပ်တဲ့ဒေသနာတော်တစ်ခုပေါ့အဲ့ဒါကိုနားလည်ခြင်းအဖြစ်ရရှိမဲ့အကျိုးကျေးဇူးပါလေအလွန်တရာမှကြီးမားတယ်လို့ဆိုရမယ်အရှင်တို့တေဒီဆိုတော့ဘုရားကြီးရေးတဲ့ပရိစ္ဆေသမုပ္ပါဒ်ဒီဗီနီဆိုတာရှိရနော်အဲ့မှာဆိုရည်ဟာတက္ကာယတိတိနဲ့ဝိစီကိစ္စကိုထူးခြားတဲ့ကိလေသာလို့ဒီလိုသုံးတယ်။နော်သူ့ကိုတေချာပေါက်ကြောက်ဖို့အတွက်သူ့ကိုဖေရှားဖို့အတွက်ဒီပိဿတ်မုပ္ပတိပဏီကိုစီရင်မယ်ဆိုတော့ဆိုရည်ကအဲ့လိုလေးရေးတယ်။နော်ထင်ရှားဖြစ်ပေါ်နေတဲ့ယုံ nant တဘာဝတရားကိုပုဂ္ဂိုလ်တတ္တဝါလို့ထင်နေတဲ့ဒီတက္ကာယတိတိနဲ့ယုံမတန်တရားအမျိုးမျိုးဒီဝိစီကိစ္စသည်အလွန်အရေးပါတဲ့ကိလေသာတရားပဲ။ပြောရရင်သူ့ကိုပယ်နိုင်ပြီဆိုရင်ကျန်တဲ့ကိလေသာတွေကပြီးရင်တစတစနဲ့အကုန်လုံးအရင်လဲရင်အပြားထင်ဖြစ်ရတယ်။ဒါနားလဲဖို့လိုရင်တော့ ဆရာပါဆိုတော့တပ္ပတိမညာရလို့ကိုညာမညာပညာရလို့တက္ကာဒိဋ္ဌိနဲ့ဝိသိကိစ္စကိုပယ်ပြီးဆိုရင်ကျန်တဲ့ကိလေသာတွေတော့ကျန်သေးတာမှန်တယ်သို့တော့ဘယ်လောက်ကြာအဲ့ဒီကိလေသာတွေဆက်ပြီးတော့ဖြစ်ဝင်ရှိမလဲဘယ်လောက်မှမကြာတော့ဘူးနော်ကာမဘုံမှာနေဆုံးအများဆုံးခုနှစ်ဘဝနေပြီးရင်ဒါအကုန်လုံးဇေယျပြတ်အဲ့တော့တက္ကာယဒိဋ္ဌိနဲ့ဝိသိကိစ္စကိုထူးခြားတဲ့ကိလေသာတရားနှစ်ပါ ော့ဘူးဒေါသကလည်းပဲမလောက်ကြီးပါလေပြောပြောအပေကြောက်အောင်ကြီးတော့သူမပေါက်ကွဲတော့လောဘဒေါသမောဟတော့ရှိသေးတယ်သို့တော့တက္ကဋိဋ္ဌိကိုလာပေးနိုင်မယ်ဆိုရင်အဲ့ဒီလောဘဒေါသမောဟကအလွန်အားပြော့သွားပြီအပေလေးပါပို့နိုင်တဲ့အထိစွန့်ရည်မရှိတော့ဘူးအပေလေးပါရောက်တဲ့အထိဒီခန္ဓာယထာကိုသူမမောင်းနေနိုင်တော့သူရဲ့အားအဲ့လောက်မရှိတော့ဘူးဟုတ်လားဒါကြောင့်တက္ကဋိဋ္ဌိနဲ့ဝိရှိကိစ္စကိုဘာလို့ခုလိုတော့ပြစ်မှတ်ထားပြီးတော့တော့ခင်မိတဲ့စကားလေးနဲ့ပြောရသူကိုပြစ်မှတ်ထားတဲ့နော်သူ့ကိုတိုက်ခိုက်ဖို့လိုတယ်ပေါ့အင်းနဲ့တိုက်ခိုက်မလို့စောစောကပြောခဲ့တဲ့နာမရူပပရိစ္ဆေဒဉာဏ်ရှိတယ်အခုပြောနေတယ်ပြေရှေယပရိက္ခဉာဏ်ရှိတယ်တော့စောစောကနာမရူပပရိစ္ဆေဒဉာဏ်လေးရတယ်အာကုသင်းနေနော်ပုဂ္ဂိုလ်တ attva ဆိုတာသင်ရှားမရှိဘူးတက်တက်သင်္ခါရတရားရဲ့အရှုပ်ဘုံကြီးဖြစ်နေတာလို့ပြောခဲ့တာအခုပြောနေတာတော့ဘယ်လိုပြောတာလဲဒီအယုတ်ကိုငါလှုပ်ထားတာလည်းမဟုတ်သူလှုပ်ထားတာလည်းမဟုတ်အကြောင်းကိုဆွဲပြီးတော့ဖြစ်နေတာအကြောင်းချုပ်တာနဲ့ချုပ်သွားတာပဲလို့ပြောတာအလွန်ရှင်းတဲ့စကားတွေတော့ဒီအယုတ်ကိုငါလှုပ်ထားတာမဟုတ်ဘူးသူများလှုပ်ထားတာလည်းမဟုတ်ဘူးတဲ့အကြောင်းကြောင့်ဖြစ်နေတာအကြောင်းချုပ်တာနဲ့ဒီအယုတ်ချုပ်သွားလိုက်ပဲပရတိလာဘိက္ခုနီမှာပြောတဲ့စကားလည်းမှတ်သားစရာကောင်းတယ်ပေါ့နော်အဲ့ဒါကိုဆက်ပြီးတော့သူကလည်းဥမာလေးနဲ့ပြောတယ်အရိယာဖြစ်သွားကြတဲ့ပုဂ္ဂိုလ်တွေဟာဥပမာပါပိုးပြီးတော့မြန်ကျွန့်ကျင်နေသလားမသိဘူးဥစဉ်ကစဉ်းစားကြည့်ဟုတ်တယ်ဥပမာနဲ့ပြောနိုင်တယ်ဆိုတာတခုခုကိုထစ်ထဲဝင်ဝင်နားလည်ထားတယ်ဆိုရင်သူကဥပမာတွေကခေါင်းထဲမှာအလူလူထွက်လာတယ်လို့ဆိုချင်တယ်ဟိုတလောကမန္တလေးကဆရာကြီးဒေါက်တာဦးစိုးလွင်ဆိုတာရှိတယ်အဲ့ဒါဖုန်းဖုန်းတွေရောက်လာဖုန်းဖုန်းနဲ့တွေ့တယ်အဲ့ဒီဆရာကြီးဟာတရားဟောလဲအလွန်ကောင်းတယ်သူတရားကိုကြိုက်တဲ့လူတွေလည်းအလွန်များပါတယ်အတူဘာပြောလို့ဆိုတော့ तू အနတ္တဉာဏ်မြင်ပေါက်တယ်ပေါ့နော်ပြောတော့ तू ပြောတဲ့စကားထဲမှာထူးခြားတာတစ်ခုက तू နားလည်သွားတဲ့အခါဘယ်လိုလူတစ်ယောက်ကိုဘယ်လိုနားလည်အောင်ပြောရမလဲဆိုတဲ့နီးလန်းနေပါ तू နားလည်သွားတယ်သူက तू အံ့ဩမိတယ်ဥမာတွေကအလိုလိုထွက်လာတယ်ခေါင်းထဲကပေါ့တစ်ခုခုပြောမယ်ဆိုလို့ရှိရင်ဥမာကအလိုလိုထွက်လာတယ်ဥမာနဲ့ပြောလိုက်တဲ့အခါမှာအယံရှင်းသွားပေါ့နားထောင်ရတယ်လို့ပါဒါပါရမီတစ်မျိုးလို့ထို့နိုင်တယ်ပေါ့နော်အော်ဒီနေရာမှာဦးရှင်တို့တို့အရိယာဖြစ်သွားမှဥမာနဲ့ပြောတတ်တယ်လို့ဆိုလိုတာတော့ဟိုတရတိကြီးဆိုလိုတာတော့မဟုတ်ပါဘူးတချို့ဘုဒ္ဓရှင်ဘုရားနဲ့ဉာဏ်ကြီးကြတဲ့ပုဂ္ဂိုလ်တွေလည်းရှိရပါလေဘုသူတ္တကျင့်ပြတဲ့ပုဂ္ဂိုလ်တွေဉာဏ်ပညာထက်မြက်တဲ့ပုဂ္ဂိုလ်တွေပြောရည်ဆိုရည်မြင်မာတဲ့လူတွေလူတယောက်ကိုနားလည်အောင်ဘယ်လိုချပြလိုက်ရမလဲဆိုတာကိုကြွန့်ကျင်တဲ့ပုဂ္ဂိုလ်တွေရှိရပါပြီဟုတ်လားဒါတယောက်နဲ့တယောက်ပါရမီမတူကြဘူးပေါ့ဟုတ်လားအခုဒီမှာလည်းပဲဝရှိတာဘိက္ခုနီမကတော့နမတုပပလိစေတဉာဏ်ရှုတော့ယထာတစဉ်နဲ့ဥမာပေးပြီးတော့ပြောတာတေလာဘိက္ခုနီမကတော့အကြောင်းအကျိုးသဘောကို तू ကဘယ်လိုပြောလို့ဆိုတော့မျိုးစီကနေတစ်ပင်ကလေးဖြစ်လာတာကို तू ကဥမာပေးတယ်အစိတ်ဝင်စားတရားပဲเนาะအကုန်လုံးကကိုလက်လန်းမိတဲ့ဩအကြောင်းအရာတွေကြီးပဲဟုတ်တယ်မဟုတ်လားအေးယထာအညတတံပိဇံခိတံဟုတ်တံဝိရုဟတိပထဝီရတသင်္စမာကံပါပထဝီရတင်္စာကမ္မတိနေဟင်္စတတုဝယံတစုံတစ်ခုသောမျိုးစီဟာတဲ့နော်ဒီမြေကြီးပေါ်မှာပေါက်ပြီးတော့ကြီးပွားလာတယ်တဲ့တစုံတစ်ခုသောမျိုးစီနော်မြေကြီးပေါ်မှာကြာပြီးတော့သူကြီးပွားလာတယ်ပေါက်လာတယ်အဲ့ဒါဘာကြောင့်ပေါက်လာတာလဲဆိုလို့ရှိရင်ပထဝီရတင်္စာကမ္မမြေကြီးထဲမှာရှိတဲ့ဩဇာဓာတ်ဒီဩဇာဓာတ်လေးကမျက်စိနဲ့မြင်ဖို့လွယ်တဲ့ကိစ္စမဟုတ်နော်မြေကြီးထဲမှာရှိနေတဲ့ဩဇာဓာတ်ပြတော့တိနေဟင်္စအစိုးဓာတ်အစေးဓာတ်အဲ့ဒီဓာတ်နှစ်ခုကိုတတူပယံဥပယဆိုတာနှစ်ခုပေါ့နော်မြေကြီးထဲမှာရှိတဲ့ဩဇာဓာတ်ရဲ့အစိုးဓာတ်အစေးဓာတ်ရဲ့အဲ့ဒီဓာတ်နှစ်ခုကိုအစွဲပြုတ်ပြီးတော့အဲ့ဒီမျိုးစီလေးကအညွန့်ညောင်းထွက်ပြီးတော့အပင်ကြီးပေါက်လာတာဟုတ်လားအ အဲ့လိုပဲဒီအယုတ်ကလည်းပဲအကြောင်းတရားကိုဆွဲပြီးတော့ဖြစ်လာတာအကြောင်းတရားမရှိတာနဲ့ချုပ်တာနဲ့အယုတ်လည်းပြတ်သွားရောဟုတ်လားဒီယုတ်ကိုငါလုတ်တယ်လို့ပြောလို့မရဘူးသူလုတ်တယ်လို့ပြောလို့မရဘူးဆောတော်ကတစ်ပင်လေးကိုဘယ်သူလုတ်တယ်လို့ပြောမလို့ဘယ်သူလုတ်တာတော့လို့ပြောမယ်မေးမယ်ဆိုရင်ဘယ်လိုပြောမလို့အဲ့ဒီမျိုးစီလေးကနော်မြေကြီးထဲမှာရှိတဲ့ဩဇာတတ်ရဲ့အစိုးရစီးတဲ့ရင်နဲ့တွေ့ပြီးတော့ဖြစ်သွားတာပဲလေဒါဘယ်သူလုတ်တယ်လို့ပြောလို့မရဘူးဒါတော့မတခါလေးဦးဇင်းကစဉ်းစားကြည့်တယ်။နော်။သဘာဝတရားတွေကိုဖန်တီးတချို့ကပြောတာ။ဖန်တီးလို့ရတယ်။တကယ်တမ်းကဘယ်အရာပုံများဖန်တီးတာတော့။အကြောင်းတရားကိုသာလင်းလောက်ကြတာနော်။အဲ့ဒီအကြောင်းရှိလို့သွတ်သူဖြစ်သွားတာတကယ်တမ်းက။ဟုတ်တယ်မဟုတ်လား။နော်ပထဝီတကြီးဖြစ်အောင်ဘယ်သူဖန်စီဖန်တီးနိုင်လဲ။ဘယ်သူမှဖန်တီးနိုင်မှာဟုတ်။ဟုတ်တယ်မဟုတ်လား။စဉ်းစားနော်။ဒါကြောင့်ငါလုတ်တယ်ဆိုတာမရှိဘူး။သူလုတ်တယ်ဆိုတာမရှိဘူး။ဖြစ်စရာအကြောင်းရှိရင်ဖြစ်လာတာပဲ။အဲ့ဒီဖြစ်เสียအကြောင်းတရားတွေကိုဝင်အောင်ချနိုင်တယ်ဆိုလို့ချင်းအဲ့ဒီအကျိုးတရားတစ်ခုဟာထွက်လာမှာပဲဟုတ်တယ်မဟုတ်လားအခုဆက်ပစ္စည်းအမျိုးမျိုးတည်ထွင်ကြတယ်ဆိုတဲ့ပုံပေါ်လေးဟိုဖန်တီးတာလားအကြောင်းတရားကိုကိုလိုချင်တဲ့အကျိုးတရားတစ်ခုထွက်လာဖို့အတွက်အကြောင်းတရားကိုတော့သူတို့ချနိုင်တာလားဆိုတာလေးကိုစဉ်းစားတက်ဖို့လိုတယ်ပေါ့ဟုတ်တယ်မဟုတ်လားအော်သူတို့သုံးနေတဲ့ပစ္စည်းတွေကသဘာဝလောကကြီးထဲမှာသူ့အတူရှိပြီးသားပဲလေတကယ်တမ်းကအဲ့ဒီဓာတ်တဘာဝကိုဘယ်သူဖန်တီးတာလဲဘယ်သူမှမဖန်တီးနိုင်ဘူးဟုတ်တယ်မို့လားအဲ့ဒါတွေကအကုန်လုံးသူ့အတူအကြောင်းကျိုးဆက်ဆက်ပြီးတော့ဖြစ်နေတယ်တဘာဝတရားတွေပဲနားလည်းမထင်ပါဘူးနော်ဓာတ်တဘာဝအမျိုးမျိုးကိုလူတွေကလောက်တာလားမြည်ကြီးတို့လိုရှိတဲ့နေရာဖတ်မဲ့နေရာကနေပြီးတော့ဘာလို့ရတော့ထုတ်ယူရတာပဲလေဟုတ်တယ်မို့လားဒါသောသူ့အကြောင်းကျိုးဆက်ဆက်ပြီးတော့ဖြစ်နေတယ်တဘာဝတရားအောင်ဒါကြောင့်ရှင်တို့ပြည့်တဲ့ပေါင်းသူတော်တို့မနမေးတဲ့မေကွန်းရဲ့အဖြေကိုနည်းနည်းနည်းနည်းနားလည်ဖို့လိုတယ်နော်ဒီယုတ်ကိုဘယ်သူလှုပ်ထားတာတုံးဒီယုတ်ကဘာကြောင့်ဖြစ်လာတာတုံးဒီယုတ်ဘာကြောင့်ထုတ်သွားတာတုံးတဲ့အလွန်ကောင်းတဲ့မေကွန်းပါပဲတဒီယုတ်ကိုငါလည်းမလှုပ်ဘူးတဲ့ဒီယုတ်ကိုသူများလည်းလှုပ်ထားတာမဟုတ်ဘူးတဲ့ဒီယုတ်ကအကြောင်းတရားကြောင့်ဖြစ်လာတာအကြောင်းတရားမရှိချုပ်ပြီးဆိုတာနဲ့ဒီယုတ်လည်းချုပ်သွားတာပဲတဲ့ဥပမာမျိုးစေ့ဟာမြည်ထဲမှာရှိတဲ့ဩဇာတက်ရဲ့အဆုတက်အစိတက်ရင်နဲ့ပေါင်းမိတဲ့ခါမှာအပင်ဆိုတာပေါက်လာသလိုမျိုးပါတဲ့ကဲပြီးတဲ့ဥမာမကောင်းဘူးလားကောင်းတယ်ဧဝံခန္ဓာစဓာတုယောစသအာယတနာဣမေဟေတုံပရိစ္ဆတံဟုလာဟေတုပင်ကနိရုဒ္ဓစရိအဲ့ဒီလိုပဲတဲ့အဲ့ဒီလိုပဲဆိုတာစောစောကမျိုးစေ့ဟာမြေကြီးရဲ့ဩဇာတတ်နဲ့အစိုးရစေတဲ့နဲ့ပေါင်းရင်အပင်ပေါက်လာတယ်လို့ဆိုလိုတာနော်အဲ့ဒီလိုပဲဆိုတာအဲ့ဒီလိုပဲတဲ့ခန္ဓာစဟောဒီခန္ဓာ၅ပါးဓာတုစဓာတ်တဘာဝတရားအာယတနာစအာယတနာအာယတနာတရား6ပါးအာယတနာ6ပါးဆိုတာပြောရတော့ယသိနာနာတရားကိုစေနော်အဲ့ဒီတရားတွေဟာဘာတဲ့တော့ဟေတုံပရိစ္ဆသံဘုရားအကြောင်းတရားကိုဆွဲပြီးတော့ဖြစ်လာတယ်ဟေတုပင်ကနိရုဒ္ဓစရိအကြောင်းတရားချုပ်တာလည်းသူတို့လည်းချုပ်ရတယ်အဲ့တော့ငါရဲ့အစွမ်းဆိုတာကိုပြောနေငါဆိုတာကိုပဲမရှိဘူးဆိုတဲ့တဘာဝတရားတက်တဲ့ရဲ့အကြောင်းအကျိုးဆက်ဆက်ပြီးတော့ဖြစ်ပေါ်နေတဲ့တဘာဝတရားတွေကိုတော့တစားနေကြည်ကြည်မြတ်မြတ်နားလည်အောင်ကြိုးစားအထောက်ကြဖို့မလိုဘူးလားလိုတယ်အဲ့တော့ဦးရှင်တို့ပေးတဲ့ပေါင်းသူတော်ကတော့ဒါကတေလာထီရီဘိက္ခုနီမမနမင်းရဲ့အဖြစ်အမေကိုဖြေလိုက်တဲ့အဖြစ်ပေါ့နော်အဲ့ဒီမှာမနက်ကလည်းပဲအော်ဒီခဘိက္ခုနီမလည်းငါ့ကိုတီးသွားပြီဆိုတော့စိတ်မချမ်းသာဖြစ်ပြီးတော့အဲ့ဒီနားထဲရောက်ဝင်သွားတယ်လို့ဆိုတယ်ဒါကဦးရှင်တို့ဝစီတာဘိက္ခုနီတုတ်တန်ရဲ့တေလာဘိက္ခုနီတုတ်တန်ရဲ့တုတ်တန်နှစ်ပုဒ်ပေါ့ဒီတုတ်တန်တစ်ခုကိုဦးဇင်းတို့မိသလောက်ညံတဲ့စင်ကြယ်တုတ်တက်ကြည့်ရမယ်ဆိုလို့ရှိရင်ဝစီတာဘိက္ခုနီမှာကဘောခဏရဲ့အကြောင်းကိုနမဘုနမရူပပရိစ္ဆေဒညံကိုအခြေခံထားပြီးတော့ရှင်းပြတာဟုတ်တယ်မဟုတ်လားနော်ဒီတတ္တဝါကိုဘယ်လိုလုံးထားတာတော့နော်ဒီတတ္တဝါဘာကြောင့်ဖြစ်နေတာတော့ဒီတတ္တဝါဘာကြောင့်ချုပ်သွားတာတတ္တဝါဆိုတဲ့အမေးကိုအခြေခံပြီးတော့တတ္တဝါဆိုတာတကယ်ထင်ရှားမရှိဘူးတတ္တသင်္ခါရတရားတို့ရဲ့အစုပုံများလာဖြစ်တယ်သင်္ခါရအစိအပိုင်းတွေစုမိသွားတော့ယထာဆိုတဲ့နာမည်ဖြစ်လာသလိုအတိခန္ဓာကိုကြီးရလည်းပဲအစိအပိုင်းများစွာစုမိတဲ့အခါတနည်းအားဖြင့်အစုအဝေးကြီး၅ခုပေါင်းစုမိတော့မဖြစ်သွားတော့တတ္တဝါဆိုတဲ့နာမည်အထုကိုသူရတယ်ပေါ့သမုတ်ထားတယ်ပေါ့တကယ်တမ်းကတတ္တဝါဆိုတာမရှိဘူးခန္ဓာ၅ပါးသာရှိတယ်ဟုတ်လားအဲ့လိုသူကဥမာပေးပြီးတော့ဒုက္ခပဲဖြစ်ပြီးတော့ဒုက္ခပဲချုပ်နေတာဒုက္ခမှတစ်ပါးတစ်ခြားဖြစ်နေတာဒုက္ခမှာတော့တခြားချုပ်သွားတာမရှိဘူးလို့ဒါကဝစီတာဘိက္ခုနီမပြောခဲ့တဲ့စကားရဲ့အနှစ်ချုပ်နော်။နောက်သီလာဘိက္ခုနီမကျတော့ဘယ်လိုမေးတော့ဒီအယုတ်ကိုဘယ်သူလှုပ်ထားတာတော့ဒီအယုတ်ကဘာကြောင့်ဖြစ်လာတာတော့ဒီအယုတ်ကဘာကြောင့်ချုပ်သွားတာတော့ တတိယယုတ်ကိုငါလည်းမလုပ်ပါဘူးတဲ့ဒီယုတ်ကိုသူများလုပ်ထားတာလည်းမဟုတ်အကြောင်းတရားကိုရွှဲပြီးဒီယုတ်ဖြစ်လာတဲ့အကြောင်းတရားချုပ်တော့ဒီယုတ်ချုပ်သွားတယ်ဥပမာမျိုးစေ့ဟာအမည်ကြီးရဲ့ဩဇာတက်နဲ့အဆုတက်အစည်းတက်နဲ့တွေ့တဲ့အခါမှာပင်ပေါက်လာတယ်လို့မျိုးတော့ခန္ဓာဆိုတဲ့တရားကြီးဓာတ်ဆိုတဲ့တရားကြီးအာယတနဆိုတဲ့တရားကြီးဟာအကြောင်းကိုရွှဲပြီးတော့ဖြစ်ပေါ်လာတာအကြောင်းချုပ်တာနဲ့သူတို့လည်းချုပ်တော့သွားတယ်လို့ဒီလိုရှင်းပြတယ်ဟုတ်လားဒါကြောင့်ဦးဇင်းတို့ပြည့်တဲ့ပေါင်းသူတို့ကောင်းတို့အခုမိမိခန္ဓာမှာထင်ရှားဖြစ်ပေါ်နေတဲ့တဘာဝတရားတွေအပေါ်မှာဖြစ်တိုင်းဖြစ်တိုင်းနော်ဒလဇက်တိတိနေအောင်ကြိုးပမ်းရင်းဖြင့်တတိတမာတတိကိုထူထောင်ကြတယ်ဆိုတာအဲ့ဒီအမြင်မှန်တွေကိုရဖို့အတွက်ထူထောင်ကြရတာဒလဇက်တတိထားနေခြင်းအဖြစ်ဩပုဂ္ဂိုလ်တတ္တဝါသဘောဆိုတာရှာလို့မတွေ့ပါလားဘယ်အချိန်မှမှပုဂ္ဂိုလ်တတ္တဝါသဘောကိုမတွေ့ရပါလားတဘာဝတရားတွေကိုသာလည်းတွေ့ရတာပါလားလို့သိမလားနိုင်ဘူးလားတိလာနေတော့သတိထားနေလို့ရှိရင်နမရူပပရိစေရညာအရှင်းတန်လာမှာဟုတ်လားပုဂ္ဂိုလ်တ attva သဘောမတွေ့ရပါလားအကုန်လုံးဟာတဘာဝတရားတွေကြီးပါလားဟောတရှင်းတက်ပြီးတော့အဲ့ဒီတဘာဝတရားကလည်းပဲဖန်ဆင်းထားလို့ဖြစ်တာလည်းမဟုတ်အကြောင်းပဲဖြစ်တာလည်းမဟုတ်ကိုဉာဏ်မျက်စိရှိတယ်ကိုသတိရှိတယ်ဖြစ်เสียအကြောင်းရှိလို့ဖြစ်လာတာပြီးတော့လည်းဒီလိုပဲကြောက်ပြက်သွားတဲ့သဘောပဲဖြစ်เสียအကြောင်းရှိလို့ဖြစ်နေတာဆိုတာကိုလည်းပဲကိုယ့်ရဲ့လက်တွေ့ဉာဏ်မျက်စိနဲ့ကတော့မသိနိုင်မြင်နိုင်ဘူးလားမြင်နိုင်တယ်နော်သတိသာထားမယ်ဆိုလို့ရှိရင်ဟုတ်လားဒါကြောင့်သတိထားခြင်းအဖြစ်ဒီအတိတ်ဉာဏ်တွေကိုရအောင်ကြိုးပမ်းညာရမယ်ပေါ့အခုပြောနေတာတွေကဘာတွေလဲလို့မေးရင်နော်လူရင်းပြောရင်သူကသဘောတရားကြီးဆိုင်ရာကိုပြောနေတာအဲ့ဒီသဘောတရားကြီးပိုင်းဆိုင်ရာကိုတကယ်သိဖို့ကြတော့ဘာလို့အောင်သတိထားပြီးတော့လောက်အောင်ပြောတာကိုကြားလိုက်တာနဲ့တောက်လျှောက်ကြီးသိသွားတာမဟုတ်ဘူးနော်ဒါပေမဲ့သိဖို့အတွက်တော့အများကြီးအထောက်အကူတော့မပြေဘူးလားပြေတယ်ဩဝတ္တတော်မဟုတ်ဘူးတဘာဝတရားတွေပဲလို့ပြောလိုက်ပြုံပြောလိုက်တာလေးကိုကြားလိုက်ုံကြားလိုက်တာလေးနဲ့တော့ဒီအတိဒီညာကြီးရသွားလိမ့်မယ်လို့မဆိုလို့ဘူးနော်အဲ့လိုသာရကြကြသေးဆိုရင်တော့တိဟတော်တော်လွယ်တယ်လို့ဆိုရမှာပေါ့ဟုတ်တယ်မို့လားအဲ့လိုမဟုတ်ဘူးနော်ဒါကအထောက်အကူတော့ပြုံမယ်လမ်းကြောင်းတည့်ဖို့အတွက်သို့တော့ဒီအတိဒီညာကိုတကယ်ရဖို့အတွက်ဘာလို့ရမှာလို့ဒါကိုပဲအာယုံစိုက်ပြီးတော့တတိထားပြီးတော့ဘာလို့မလို့စစ်ဆေးကြဖို့လိုတယ်စူးစမ်းကြဖို့လိုတယ်တတိထားပြီးတော့တိတိနေအောင်ကြိုးပမ်းကြဖို့လိုတယ်ဒါမှသူတို့ဟာဘာလဲဆိုတဲ့အဖြစ်မှန်ကိုတိတိကျကျရနိုင်မှာဟုတ်တယ်မဟုတ်လားအဲ့ဒီလိုရထားတဲ့အဖြစ်မှသာလေကိုယ်ပိုင်ညာလို့ဆိုရမှာနော်အေးဒါကြောင့်ပေးတဲ့ပေါင်းသူတို့ကောင်းတို့တော့အထုတ်နေကြတဲ့ဒီလုပ်ငန်းစဉ်ဟာဒီလိုအတိဉဏ်တွေကိုဖြစ်ပေါ်စေတယ်ဆိုတာလေးကိုလည်းပဲဆက်ဆက်ပြီးတော့တွေးမိဖို့ဒါလေးကိုနေကုန်ရုပ်ကြောပြရနော်တော့45မိနစ်လို့ဆိုညတော့လည်းပဲတနာရီရှိသွားပြီနော်။တော့ညလည်းပဲဦးဇင်းတို့ပြောရအောင်ပါဆိုတော့နည်းနည်းတော့လျှော့အောင်မှရမယ်ဟုတ်လား။ဒါကြောင့်ပိဋကပေါင်းတတော်တို့ဒီအပမဒါဆိုတဲ့တတိတရားလက်ခံထားပြီးတော့ကိုယ်ခန္ဓာမှာထင်ရှားဖြစ်ပေါ်နေတဲ့သဘာဝတရားတွေကိုဖြစ်တိုင်းဖြစ်တိုင်းနော်တတိထားပြီးတော့နေခြင်းလို့ရှိတဲ့တတိပဋ္ဌာန်တရားဒေသနာနဲ့အညီကြိုးစားအထုတ်ရင်းဖြင့်နော်အတိတူးဉာဏ်တို့တွေကိုအစဉ်စဉ်မြင့်မြင့်မားမားရပြီးတော့နောက်ဆုံးမဲ့ညာပူဉဏ်ကိုအကြပြီးတော့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်ကြတယ်သူတော်ကောင်းတွေဖြစ်ကြပါစေလို့ဥစဉ်တို့ဆန္ဒပြုပြီးတော့ဒီကနေ့ပြုလို့အပ်သောဒါနသီလသမာဓိပညာကုသိုလ်ကောင်းမှုအစွတ်စွတ်ရဲ့ဆွမ်းတတ္တိကြောင့်ဘုရားတပည့်တော်တို့သည်မညံပုညမြတ်နိဗ္ဗာန်ကိုလင်းမြန်ထူချောင်မျက်မှောက်ပြုရစေကုန်သောဟုပတ္တနာအောင်စုပြုကြကုန်ရာတည်း